ဒီတရားလေးပါပဲရှိတယ်အကုန်လုံးပါเนาะခြုံပြီးလိုက်ပါရှိတယ်အဲဒီမှာစိတ်စိတ်တိတ်ရုပ်ကတော့ဟာတဲ့သင်္ခတ္တဆိုတယ်သင်္ခတ္တဉာဏ်ရဲ့เนาะသူတို့ကသင်္ခတ္တဉာဏ်ရဲ့မှာဆိုသင်္ခတ္တဆိုတာကသူ့ပြင်ပြောင်းလဲတဲ့သဘောတရားရှိတယ်ကံယောနော်သူပြင်ကြောင်းလည်းပြင်ရတယ်နော်စိတ်စိတ်တိတ်ကြောတော့သူပြင်ကြောင်းလည်းပြင်ရရှိနော်နိဗ္ဗာန်ဆိုတာကတော့အတိတ်ကတည်းကသူပြင်ကြောင်းလည်းမရှိဘူးနော်နိဗ္ဗာန်ဆိုတာကတော့ဘယ်တော့မှသိနိုင်လဲမိမိတို့တရားပေါ်များအားထုတ်လို့ဓမ္မတခုရတဲ့အခါကျတော့မသိနိုင်ဘူးနော်ကျွန်တော်တို့လောကီစိတ်နဲ့လောကီအာယုံနဲ့နိဗ္ဗာန်ကိုသိလို့မရဘူးလောကုတ္တရာအာယုံလောကုတ္တရာစိတ်နဲ့မှသိလို့ရတယ်သိစေတဲ့ရုပ်ကတော့ကျွန်တော်တို့သိတယ်နော်ဒါတေကတနေရာမှာရှိတယ်ကျွန်တော်တို့ပြုပြင်ကြောင်းလဲလို့ရတယ်အဲ့တော့ရုပ်ကကြီးတစ်ခုလုံးပါတဲ့သိစေတဲ့ရုပ်ကတော့ဒါရှိကြတာနော်အားလုံးအဲ့ဒီသိစေတဲ့ရုပ်ကဘာလဲဆိုတော့သိဆိုတာဘာလဲတဲ့သိဆိုတာတဲ့အာရမဏစိတ်ကြီးကြီးသိတာတဲ့သိဆိုတာတဲ့အာယုံတစ်ခုပေါ့အာယုံဆိုတာကဘာလဲ sense object ပြောတာနော်ဒီ object တစ်ခုကိုတဲ့အာယုံတစ်ခုကိုညှက်တတ်တဲ့သဘောတရားအာယုံကိုယူတတ်တဲ့သဘောတရားအာယုံကိုသိတတ်တဲ့သဘောတရားကိုဒါစိတ်လို့ခေါ်လိုက်တယ်နော်အဲဒီစိတ်ကတဲ့သိုံလေးသိတာသိတာမျှလေးပဲသူတတ်ကြည့်ရှိတယ်နော်သူကြည့်တဲ့နဲ့လည်းညီလို့မရသူကြည့်တဲ့နဲ့မဖြစ်ဘူးနော်စိတ်ဖြစ်တာနဲ့ကြိုင်နေတယ်တဲ့သူနဲ့အတူတကွအပေါင်းအဖော်ဖြစ်တယ်ဘယ်တရားတွေပေါ်လာလဲဆိုတော့သူနဲ့အတူတကွစိတ်တိတ်ဆိုတဲ့တရားတွေပေါ်လာနော်သိဆိုတာကတော့ mere consciousness ပေါ့လေ consciousness ရှိတဲ့နော်ဒါကိုပါနဲ့ပေါင်းလိုက်ရတယ်စိတ်တိတ်ဆိုတဲ့ mental factor တွေကတခါလဲပါလာနော်ဒီတော့ကစိတ်သက်သက်ကတော့ကသူကတိုံလေးပဲတိတယ်နော်သူနဲ့အပေါင်းပါကတော့စိတ်တိတ်ကြောင့်သူ့ကိုစိတ်တိတ်ရဲ့သဘောတရားကပါရှိတယ်ဆိုတော့စိတ်နဲ့အတူဖြစ်တယ်တဲ့စိတ်နဲ့အတူချုပ်တယ်တဲ့ဒီအာယုံယူကြခြင်းတူတယ်တဲ့ပြီးတော့ကမြေရဝတ္ထုချင်းတူတယ်ဥပမာအားဖြင့်အတန်လေးတစ်ခုကြားလိုက်တယ်ဆိုပါတော့အတန်တစ်ခုကြားလိုက်လို့ရှိရင်နားကနေပြီးတော့ကကြားတဲ့သိတဲ့စိတ်လေးဖြစ်လာကြားသည့်စိတ်လေးဖြစ်လာတာနဲ့တပြိုင်နက်တည်းကျွန်တော်တို့စိတ်ထဲမှာဒါဖြစ်ရင်ကြက်တံတယ်ဒါဖြစ်ရင်ဒါတံတယ်ဒီအတန်လေးကတာယာလိုက်တာစသည်ဖြင့်ဒီလိုအမှတ်အသားပြုတာသဘောကျတယ်မကျဘူးမှတ်တာဒါတွေကပါခေါ်တယ်ဒါကြီးကစိတ်တိတ်ခေါ်အဲ့ဒီစိတ်တိတ်ကလည်းပဲဒီစိတ်နဲ့အတူတူဖြစ်တာပဲဒီစိတ်နဲ့အတူတူပြတ်သွားတာပဲနောက်ပြီးမြေယာဝိထုကလည်းအတူတူပဲအတန်ဆိုလို့ရှိရင်နားမှာရှိတဲ့အကြည့်ဓာတ်ဆိုတဲ့ပတာဓာတ်ကိုမှီပြီးတော့ကျွန်တော်တို့သိတယ်စိတ်တိတ်ကလည်းပဲအဲ့ဒီပတာဓာတ်ပေါ်မှီပြီးတော့ဖြစ်တာပဲအာယုန်ယူတာကလည်းအဲ့ဒီအတန်ပေါ်မှာပဲအာယုန်ယူလိုက်တာပဲနော်အဲ့ဒီလိုရှိတယ်နော်ဒါတော့ဒီစိတ်နဲ့စိတ်တိတ်ကတွဲထားပြီးတော့ဘာခေါ်လိုက်လဲဆိုတော့ကျွန်တော်တို့ဉာဏ်ခန္ဓာခေါ်လိုက်เนาะအဲ့တော့ဒီစိတ်တိတ်ဆိုတာကစိတ်နဲ့စိတ်တိတ်ကတဲ့ဘယ်လို relationship ဖြစ်လဲဘယ်လိုဆက်သွယ်မှုရှိလဲဆိုတော့လေဒီဆရာတော်ဘုရားကြီးကဥပမာပေးသွားတယ်เนาะစိတ်နဲ့စိတ်တိတ်ကိုဒါလဲဆိုတော့စိတ်တိတ်ဆိုတာတဲ့စိတ်ကိုမှီတွယ်ပြီးတော့စိတ်ကိုခြေလေတဲ့သဘောတရားကိုစေတသိက်ခေါ်တယ်ကဲနော်ဘယ်လိုနဲ့ဥပမာပြီးလဲဆိုတော့ဥပမာတဲ့ကားကြက်ကြီးပေါ်မှာပကြီးရေးတော့မယ်ဆိုပါတော့ပကြီးရေးတော့မယ်ဆိုလို့ရှိရင်ရေစင်းရေးလို့ရှိရင်တဲ့ရေတက်တက်နဲ့ပဲတဲ့ဟုတ်လားကျွန်တော်တို့စုပ်ကံနဲ့ရေဖို့စုပ်ပြီးတော့ကပကြီးကားကြက်ပေါ်မှာရေးလို့တော့အယုတ်ပေါ်ပါမလားဆိုတော့မပေါ်ဘူးပကြီးကားကြက်တော့စိုယုံနဲ့ရှိနော်စိတ်ကလည်းအဲ့ဒီအတိုင်းပဲတိပုပဲရှိတယ်ဘာမှမပေါ်ဘူးနော်တခြားဟာတွေမပါဘူးနော်စေတသိက်ကတော့ဘာနဲ့တူလဲဆိုတော့ရောင်စုံဆေးတွေနဲ့တူရဲ့တဲ့ဒီရေနဲ့အဲ့ဒီရောင်စုံဆေးတွေနဲ့စက်လိုက်ပြီးတော့ကတဲ့ကြက်ပေါ်မှာခြေလှယ်လိုက်တဲ့အခါကျလိုရာဒီအယောင်ပေါ်မှာမှီပြီးတော့ကပုံပန်းနေတာပေါ်လာနော်ဒီအယောင်ပေါ်မှာမှီပြီးတော့ကအစိမ့်နဲ့ဆိုတဲ့အစိမ့်ပေါ်လာတဲ့အနီဆိုလဲအနီပေါ်လာနော်အဲ့ဒီလိုပဲတဲ့ဒီစိတ်တိတ်ပေါ်မှာမှီပြီးတော့ကတဲ့ချေလေလိုက်တဲ့အတွက်ကြောင့်နဲ့စိတ်ကိုချေလေလိုက်တဲ့အတွက်ကြောင့်စိတ်ပေါ်မှာမှီပြီးတော့စိတ်တိတ်ကချေလေလိုက်တော့စိတ်ကအမျိုးမျိုးဖြစ်လာတယ်ကျွန်တော်တို့ကုသိုလ်စိတ်တို့အကုသိုလ်စိတ်တို့နော်ကျွန်တော်တို့အကျိုးပေးတဲ့ဝိပက်စိတ်တို့စသည်ဖြင့်နော်အဲ့ဒီလိုစိတ်တွေမျိုးမျိုးဖြစ်လာတယ်နော်အဲ့တော့ဒီစိတ်တိတ်ဆိုတာကလည်းပဲဒီ52ပါးရှိတယ်နော်ဒီ52ပါးကတဲ့ကျွန်တော်တို့
စိတ်တိုင်းဖြစ်တိုင်းဖြစ်တိုင်းစိတ်ဖြစ်တိုင်းဖြစ်တိုင်းဘယ်စိတ်မျိုးဖြစ်ဖြစ်ဖြစ်တဲ့အခါမှာအတူတဝပေါ်တဲ့ခုနှစ်ပါးရှိနော်စိတ်ခုနှစ်ပါးကစေတသိက်ခုနှစ်ပါးကစိတ်ဖြစ်တိုင်းဖြစ်တိုင်းပေါ်နော်အဲ့ဒီစေတသိက်ခုနှစ်ပါးကဘာလဲဆိုတော့ဖတ်တာရဲ့ဝေဒနာရဲ့စေတနာရဲ့ပညာရဲ့ပြီးတော့ကမနတိကာယရဲ့ဇီဝိဣန္ဒြေရဲ့ပြီးတော့ကဧကကတာရဲ့နော်အဲ့ဒီခုနှစ်မျိုးကတော့ဘယ်စိတ်ဖြစ်ဖြစ်ဒီစေတသိက်ခုနှစ်ပါးကဘာပဲမလို့အမြဲတမ်းတစ်ခါတည်းပါလာနော်ဒီတော့ကဖတ်တာဆိုတာကဘာလဲဖတ်တာဆိုတာကထိတွေ့မှုကိုဖတ်တာလို့ခေါ်လိုက်တာဒီအာယုံနဲ့ပတာကနဲ့ထိတွေ့မှုနော်ကျွန်တော်တို့မှာပတာကရုပ်ဆိုတာရှိတယ်ကျွန်တော်တို့မှာ sense တွေရှိတယ်မျက်စိမှာလည်းမျက်စိပတာကရုပ်ရှိတယ်သက္ခုပတာကဆိုပြီးနာမလဲနာမအကြည်တ္တဆိုရယ်ပတာဒရုပ်ရှိတယ်။အဲ့ဒီပတာဒရုပ်နဲ့ဟိုအာယုံနဲ့ကိုထိခိုက်တဲ့အခါမှာတွေးကြည့်တဲ့အခါမှာပေါ်လာတဲ့သဘောတရားအဲ့ဒီဟာကိုထိတွေ့မှုလေးကိုဒါဖတ်တာခေါ်ရတယ်နော်။ဒီလိုထိတွေ့မှုလေးပေါ်လာတာနဲ့တဲ့ဖတ်တာနဲ့ပေါ်လာတယ်နဲ့ကသိမှုဆိုတဲ့စိတ်ကတော့ဖြစ်လာတယ်။ဖြစ်တာနဲ့တဲ့ကြံရက်ထဲတဲ့အကုန်လုံးဟာအတူတူကဘာလို့ပေါ်လာလဲဝေဒနာဆိုတဲ့ခံစားမှုတွေပေါ်လာတယ်ပညာဆိုတဲ့မှတ်တမ်းမှုတွေပေါ်လာတယ်နော်စေတနာဆိုတဲ့စိတ်ဆော်မှုတွေပေါ်လာတယ်ပြီးတော့ကမနတိကာယဆိုတဲ့နှလုံးသွင်းမှုတွေပေါ်လာတယ်ဇီဝတင်တွေဆိုတဲ့စိတ်ရဲ့အသက်တမ်းလေးပေါ်လာတယ်ဧကခတာဆိုတဲ့စိတ်ကအာယုန်လေးတစ်ချက်စုစုဆိုင်ဆိုင်ပိုက်လိုက်တာလေးပေါ်လာတယ်ဒီခုနှစ်ခုကတော့အမြဲတမ်းပါတယ်နော်ဘယ်စိတ်မှဖြစ်ဖြစ်ဒီခုနှစ်ခုကျင်းလို့မရဘူးပါလာတာနော်အဲနောက်ပြီးတော့ကတဲ့ပကိစေတသိက်ဆိုတာ6ပါးရှိတယ်တဲ့ပကိစေတသိက်6ပါးကလည်းပဲတဲ့သူကကုသိုလ်စိတ်မှာရောအကုသိုလ်စိတ်မှာရောသူပါတာပဲနှစ်မျိုးဆိုတော့သို့တော့ဘုန်းတော်နဲ့ပါကွာလဲဆိုတော့သူကအမြဲတမ်းမပါဘူးเนาะပါခြင်းနဲ့ကုသိုလ်စိတ်မှာပါမယ်မပါခြင်းနဲ့ကုသိုလ်စိတ်မှာသူမပေါ်ဘူးမပါခြင်းနဲ့ကုသိုလ်စိတ်ရှိတယ်သူပါတဲ့အကုသိုလ်စိတ်ရှိတယ်သူမပါတဲ့အကုသိုလ်စိတ်ရှိเนาะဒီ6ပါးကတော့ပါလဲဆိုတော့ကကျွန်တော်တို့ဝိတ္တတဲ့ဝိစာကတဲ့ပြီးတော့ကအဓိမောက်ခာတဲ့ပြီးတော့ကကျွန်တော်တို့ဝရိယတဲ့ပြီးတော့ပီတိဆန္ဒဆိုပြီးတော့ဒီ6ပါးရှိနော်အဲ့ဒီ6ပါးကတော့ပကင်းဆိုတာကဘာလို့ပကင်းဖြစ်သိလို့ခေါ်လဲဆိုတော့သူကရောပြုံးပြီးတော့သွားတယ်နော်သူကပါတဲ့အခါမှာပါမယ်မပါတဲ့အခါမှာမပါဘူးနော်ဥပမာအဖြစ်ဒေါသစိတ်ဖြတ်ထွက်လာတယ်ဆိုလိုက်လို့ရှိရင်ဒီဒေါသစိတ်ထွက်လာတဲ့အခါမှာပီတိဆိုတဲ့စိတ်သိဆိုတာမပါနိုင်ဘူးဟုတ်လားအဓိမောက်ခာဆိုတာကဆုံးဖြတ်ချက်ချတယ်ဝိဇိကိစ္စတွေဖြစ်နေတဲ့စိတ်မျိုးပေါ်လာလို့ရှိရင်ဒုရောဆိုတော့ဖြစ်နေရင်အတိမောက်ခဆိုတဲ့စေတသိက်ကမပန်းနိုင်ဘူး။ဘာဖြစ်လို့လဲ။ဒုရောဆိုတော့ဖြစ်နေဆုံးဖြတ်ချက်ချတဲ့အဖြစ်ကြီးမရောက်ဘူးနော်။ဆိုတော့အဲ့ဒီလိုစိတ်မျိုးရှိနော်။ပြီးတော့ကတဲ့ကျွန်တော်တို့အကုသိုလ်စေတသိက်က14ပါးရှိတယ်။နောက်ကုသိုလ်စေတသိက်က25ပါးရှိနော်။အားလုံးပေါင်းလိုက်ရင်တော့52ပါးရှိနော်။အဲ့တော့ဒီစိတ်တစ်ခုတစ်ခုဖြစ်ရင်စေတသိက်တွေကအတူတကွကအများကြီးပေါ်တယ်ဥပမာအဖြစ်ဒီစိတ်ကလည်းပဲကျွန်တော်တို့နာမည်တက်ထားတာဘာနဲ့နာမည်တက်လဲဆိုတော့စေတသိက်နဲ့နာမည်တက်တာပဲဥပမာအဖြစ်လောဘစိတ်ဆိုပြီးကျွန်တော်တို့ကပြောလိုက်ဟာလောဘစိတ်ကလောဘအခြေခံတဲ့စိတ်က10ပါးရှိတယ်ဆိုပြီးပြောလိုက်ဆိုတော့လောဘဆိုတာကလည်းစေတသိက်ပဲနော်လောဘကိုအခြေခံပြီးတော့ကဖြစ်တဲ့စိတ်ကိုလောဘစိတ်ခေါ်လိုက်တယ်သို့တော်လည်းပဲလောဘရဲ့ဤလားဆိုတော့မဟုတ်ဘူးစိတ်တစ်ခုတစ်ခုမှာစေတသိက်ကြီးအများကြီးပါတယ်လောဘစိတ်ဆိုလို့ရှိရင်နော်အများအား on the average ပေါ့လေချမ်းမြခြင်းအချင်းစေတသိက်က19ပါးလောက်တော့ပါတယ်နော်ဒါကသဘောပေါက်အောင်ပြောတာကမှတ်မိဖို့မဟုတ်ပါဘူးနော်ဒီစိတ်နဲ့စေတသိက်ဆိုတာဘယ်လိုပဲရောပြုံးပြီးတော့ကအတူတကွဖြစ်တယ်အတူတကွရက်နော်အဲ့ဒါကိုမြတ်စွာဘုရားအနေနဲ့ကဒီစိတ်နဲ့စေတသိက်ကိုနံလို့လည်းခေါ်လိုက်တယ်ဒီနံကိုတခါမြတ်စွာဘုရားကဘယ်လိုခွဲလိုက်သေးလဲနံခန္ဓာ၄ပါးဆိုပြီးတော့တခါမြတ်စွာဘုရားခွဲကြည့်တော့လည်းပဲပြခဲ့တော့ပြောတော့ပြတော့မူခဲ့တယ်နော်နံခန္ဓာ၄ပါးဆိုပြီးတော့ကြားဘူးကြမှာပေါ့အဲဒါခန္ဓာ၅ပါးမှာရုပ်ခန္ဓာကတပါးသုဘခန္ဓာဆိုပြီးတော့ကနံခန္ဓာ၄ပါးကဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုပြီးနံခန္ဓာ၄ပါးမြတ်စွာဘုရားခွဲထုတ်လိုက်နော်ခွဲထုတ်လိုက်တဲ့ဘောကဘာလဲဆိုတော့ဝေဒနာခန္ဓာဆိုတာဝေဒနာကအရေးကြီးလို့ဝေဒနာကိုတတ်တာထည့်ပြီးတော့ခွဲထုတ်ပေးလိုက်တယ်ဝေဒနာပေါ်မှာမှီပြီးတော့မှကျွန်တော်တို့မှတ်သားတဲ့သိဉ္ဇခန္ဓာကဝေဒနာကိုပြင့်ပေးပြီးတော့ကျွန်တော်တို့ကုသိုလ်စိတ်အကုသိုလ်စိတ်ကိုဒီမှာလာဖြစ်တာနော် ဒီတော့ကဒီအကုသိုလ်စိတ်တွေကုသိုလ်စိတ်တွေပြောင်းသူကအခြေခံပြေးလိုက်တော့မှသင်္ခါရခန္ဓာဆိုတာကတော့ကျန်တဲ့စေတသိက်50ပေါ့လေစေတနာဥဆောင်တဲ့စေတသိက်50ကိုသင်္ခါရခန္ဓာခေါ်တယ်အဲ့ဒီထဲမှာမှကံဖြစ်တဲ့စေတသိက်တွေပါသွားတယ်နော်အဲ့ဒီဟာတွေနဲ့ပေါင်းပြီးတော့မှဝိညာဉ်နဲ့ခန္ဓာဆိုတာကတော့စိတ်တက်တက်ကိုဝိညာဉ်နဲ့ခန္ဓာခေါ်လိုက်ဒီသေးပါကတဲ့ကျွန်တော်တို့အညာမြညာသဘောတရားရှိတယ်တဲ့နော်အညာမြညာသဘောတရားဆိုတာကဒါလေတူဥ့တူအမိတဟဲလည်းပြုတယ်တူဥ့ပေါ်မှာတူလည်းပဲအထောက်အပံ့ပြုပြီးအတုတကွဖြစ်နော်ဒါကိုအညာမြညာသဘောတရားကိုခေါ်လိုက်ဟုတ်လားဒီအညာမြညာသဘောတရားဆိုတာကဒါလေဆိုတော့ဒီ tripod နဲ့ဥပမာပြတယ် tripod နဲ့ဥပမာပြတော့ကကျွန်တော်တို့ဒီ tripod ဆိုတာကဒီသုံးမြောင်တောက်ပေါ့လေဒီသုံးခုတော့တောက်သုံးခုထောင်ထားတာကတူဥပေါ်တူလည်းပဲအမှုတဟဲပြုတယ်တူဥကိုတူလည်းပဲအထောက်အပံ့ပြုတယ်တခုဖြုတ်လိုက်ရင်ကျန်တဲ့နှစ်ခုဟာကျသွားတာဆိုတော့အဲ့ဒီလိုပဲတဲ့နော်ကျွန်တော်တို့ဒီပညာမြညာသဘောတရားနဲ့ဖြစ်တဲ့ခန္ဓာနာခန္ဓာ၄ပါးဟာတဲ့နော်တခုပြတ်သွားရင်ကျန်တဲ့သုံးခုကလည်းပြတ်တာနော်အဲ့ဒီလိုဒါပဋ္ဌာန်းထဲမှာပါတယ်ဘယ်လိုပါလဲစတ္တရောခန္ဓာအရူပီနော်တဲ့ယုတ်တရားမဟုတ်သေးတော့တဲ့ခန္ဓာအစုအဝေး၄ပါးတဲ့ဒါကနာခန္ဓာကိုပြောတာသတ္တရောခန္ဓာအရူပီတော့အညာမြညာပစ္စည်းနာပစ္စည်းရောဆိုပြီးတော့ကနော်အထောက်အပံ့ပေးတာပြသွားတယ်နော်တမှုနဲ့တူအားတဲ့ကျွန်တော်တို့အင်္ဂလိပ်လိုတော့ mutuality ပေါ့လေ mutually dependent mutually supportive နော်ဒီ၄ပါးကဘယ်တော့မှတွဲလို့မရနော်အဲ့တော့ဒါကိုစုပေါင်းခေါ်လိုက်တော့နာလို့ခေါ်လိုက်တယ်ဒီစိတ်ကြီးကတဲ့မဖောက်မပြန်ဘူးအတန်ကျင်တဲ့ဒါတော့မှမဖောက်မပြန်ဘူးတဲ့နော်ဥပမာအားဖြင့်ကျွန်တော်တို့လောဘစိတ်ဆိုပါတော့လောဘစိတ်ဆိုလို့ရှိရင်ဘာလဲလောဘဆိုတဲ့သဘောတရားကစက်မဲ့တဲ့သဘောတရားညှိတွယ်တဲ့သဘောတရားနော်လိုချင်တဲ့သဘောတရားကိုဒါလောဘလို့ခေါ်လိုက်တယ်အဲ့ဒါတဲ့သဘောတရားဟာဘယ်တော့မှလောဘစိတ်ကမပြောင်းဘူးနော်ဥပမာအားဖြင့်ဟုတ်လားဒီမြန်မာလူမျိုးမှာဖြစ်တဲ့လောဘစိတ်နဲ့ဥပမာအင်္ဂလိပ်လူမျိုးမှာဖြစ်တဲ့လောဘစိတ်အတူတူပဲရှင်းညာအဖြစ်နာဗမာလူမျိုးအင်္ဂလိပ်လူမျိုးလူရယ်လို့ဆိုပြီးတော့ဥပမာအတိအမှတ်ပြုတ်လိုက်ဟုတ်လားဒီလောဘစိတ်ဆိုတာကဘယ်သူမှပဲဖြစ်ဖြစ်လူချင်းတဲ့သဘောတရားတတ်မဲ့တဲ့သဘောတရားဤတွေ့တဲ့သဘောတရားရှိတာဟုတ်လားဥပမာဒေါသဆိုပါတော့ဒေါသဆိုတာထက်ထန်တဲ့သဘောတရားကြမ်းတမ်းတဲ့သဘောတရားဒေါသစိတ်ဖြစ်လာရင်လူပုဂ္ဂိုလ်မှာပဲဖြစ်ဖြစ်တရိစ္ဆာန်မှာပဲဖြစ်ဖြစ်သဘောတရားအဖြစ်ကတော့အတူတူပဲဘာဖြစ်လဲကြမ်းတမ်းတယ်ခက်ထန်နော်အဲ့ဒါကြောင့်ဒီလိုဒီပရမတ္ထသဘောတရားအဖြစ်ကတော့တဲ့နော်ဒီနံခန္ဓာဖြစ်တဲ့ဒီစိတ်နဲ့စေတသိက်တို့ဟာဖောက်ပြန်မှုမရှိဘူးတဲ့ဒါကဘာခေါ်လဲဆိုတော့ကျွန်တော်တို့ဒီ individual characteristic အဖြစ်တော့ကဒါသဘာဝလက္ခဏာခေါ်လိုက်နော်သဘောတရားအဖြစ်နော်ဒီတော့မဖောက်ပြန်နော်အဲ့ဒီဟာကဒါစိတ်ဆိုတာရှိတယ်စေတသိက်ဆိုတာရှိနော်နောက်ပြီးတော့ကတဲ့နောက်ပရမတ္ထသဘောတရားကပါရှိတယ်ဆိုတော့ရုပ်ဆိုတဲ့သဘောတရားနော်ရုပ်ဆိုတဲ့သဘောတရားကဘာလို့ရုပ်လို့ခေါ်လဲတဲ့ရုပ်ပတိတိလက္ခဏေနရူပံနဲ့ဖောက်ပြန်တဲ့သဘောတရားရှိခြင်းကြောင့်ရုပ်လို့ခေါ်တယ်တဲ့နော်အဲရုပ်သဘောတရားဆိုတာကတော့နာမည်တပ်ပြီးသားတာပဲဖောက်ပြန်တဲ့သဘောတရားကိုရုပ်လို့ခေါ်လိုက်တာပဲတဲ့နော်ဒီရုပ်သဘောတရားကလည်းဘယ်ပေါ်မှာအခြေခံလဲဆိုတော့ကတဲ့နော်ကျွန်တော်တို့မဟာဘူတယုတ်ဆိုတာကျွန်တော်တို့ချင်းရှားရှိတဲ့ရုပ်သဘောတရား၄ပါးရှိတယ်နော်ပထဝီဆိုတဲ့မာရဲပြောတဲ့သဘောအမှုရာတိဇောဆိုတဲ့ပူတဲ့အေးတဲ့သဘောအမှုရာလက္ခဏာဝါယောဆိုတဲ့ထောက်ခံတဲ့လှုပ်ရှားတဲ့သဘောအမှုရာလက္ခဏာအဘောဆိုတဲ့ဖွဲ့စည်းတဲ့ယူစည်းတဲ့သဘောအမှုရာလက္ခဏာဒီသဘောအမှုရာလက္ခဏာကြီး၄ပါးကိုနော်ပထဝီဒီသောအဘောဝါရောဓာတ်ကြီး၄ပါးကိုဒါမူမဟာဘူတယုတ်၄ပါးလို့ခေါ်လိုက်တယ်။ယသောဘုရားကဟောတော်မူခဲ့တယ်။ဒီဓာတ်ကြီး၄ပါးကိုပေါင်းစုံမိလိုက်လို့ရှိရင်တဲ့အမတန်မှတင်းငယ်တဲ့ယုတ်ပလက်ကြီးတစ်ခုချက်လာဟုတ်လား။ဒီယုတ်ပလက်ကြီးကဘယ်လောက်တင်းငယ်လဲ။ဆရာကြီးလည်းသောတော်ကပြောသွားပါပြီ။ဟုတ်လား။ကျွန်တော်တို့ဒီနွေခါမှာလက်ပိတ်အနောက်ကထားလာတဲ့ဖုံးအသေးဆုံးယူုံလေးကိုယူလိုက်ဒီမျိုးပုံလေးကိုဟာစိတ်လိုက်လို့ရှိရင်ပရမအနောက်ဆုံးပိတ်ပရမအနုမြူဆိုတာကိုရောက်သွားမယ် ဒီပါရမနုလူရဲ့အနေအထားကဘယ်လောက်ရှိလဲခေါင်းကလဲပြီးနောက်ကအသေးဆုံးဖြစ်တဲ့ညုံုံလေးရဲ့ဟုတ်လား46656စိတ်သိကြရင်ဒစိတ်ပဲရှိတယ်သူပမာဏအားဖြင့်ဟုတ်လားကျွန်တော်တို့တာမြင်ရနေတော့မြင်ရဘူးဟုတ်လားအခုသူတို့စက်ဒီပိုင်းနဲ့သိပ္ပံပညာနဲ့လည်းပဲသူတို့ခွဲတာတော့တော်တော်အသေးငယ်တော့ရသွားပြီသို့တော်လည်းပဲအဲ့ဒီအရွယ်ပရမဏုမြူကြီးတော့သူတို့မမြင်နိုင်နေဘူးဒီဟာကမြင်နိုင်တာကသိနိုင်တာကနတ်စွာဘုရားကတတ်တင်ညွတ်ရွှေညံတော်နဲ့ကသိပြီးတော့ကသဘောကိုပြောသွားတယ်အဲ့ဒီတော့သိငယ်တဲ့ရုပ်ပြတ်လေးမှာတဲ့ခေါင်းကပြောတဲ့ဓာတ်လေးပါကအမြဲတမ်းပါနော်ရုပ်ပြတ်တဲ့ရုပ်ပြတ်တိုင်းမှာအခြေခံဖြစ်တဲ့မဟာကုတ္တရုပ်လေးပါပါမယ်နောက်ပြီးတော့ကဥပါဒာယုတ်ဆိုတာကအမိတဟဲမဟာဗုဒ္ဓယုတ်ကိုအမိတဟဲပြုပြီးတော့လုပ်ဖြစ်တဲ့ဥပါဒာယုတ်က24ပါးရှိ24ပါးစလုံးကတော့ပါတာမဟုတ်ဘူးသို့တော်လည်းပဲယုတ်ကလစ်လေးဖြစ်တိုင်းဖြစ်တိုင်းမဟာဗုဒ္ဓယုတ်4ပါးထုံလိုက်တာနဲ့အဲ့ဒီဥပါဒာယုတ်4ပါးကတော့အများရန်ပါနော်ဘာပါလဲဆိုတော့ဝိညာဉ်ဆိုတဲ့အစင်းတရားမျိုးဖြစ်တဲ့ဟာဒန္တဆိုတဲ့အနန္တတရားအနန္တဖြစ်တဲ့ဟာမျိုးရတ္တဆိုတဲ့အရတာဖြစ်တဲ့ဟာမျိုးဩဇာဆိုတဲ့ဩဇာဓာတ်ရှိဝိညာဉ်ကန္တာရတ္တဩဇာဆိုတဲ့ဒီဥပါဒာယုတ်ဆိုတဲ့မိတဟဲပြုတဲ့ယုတ်၄ပါးကတော့ခေါင်းကပြောတဲ့မဟာဗုဒ္ဓယုတ်၄ပါးနဲ့အမြဲတမ်းပေါင်းယုတ်တာတစ်ခုဖြစ်ရင်ဒီ၈ပါးကတော့အမြဲတမ်းရှိနော်အဲဒီတက်ဒီအမှန်ကတော့များတယ်နော်ဥပမာယုတ်ကလ10ပါး10မျိုးရှိတဲ့ယုတ်ကလရှိတယ်12မျိုးရှိတဲ့ယုတ်ကလရှိတယ်12မျိုး13မျိုးအထိရှိတဲ့ယုတ်ကလတွေရှိတယ်ဥပါဒာယုတ်တွေပန်းပေါင်းပြီးတော့ဖွဲ့စည်းသွားတယ်ဘယ်လိုပဲဖွဲ့စည်းဖွဲ့စည်းကျွန်တော်တို့မှတ်ထားဖို့ကတော့ဒီယုတ်ကလအငယ်ဆုံးမှာဒီ10ပါးရှိတယ်10ပါးမှာကျွန်တော်တို့တွေ့တာတော့ဘာအရေးကြီးလဲဆိုတော့မဟာဗုဒ္ဓယုတ်၄ပါးကိုကျွန်တော်မှတ်ထားရနော်မဟာဗုဒ္ဓယုတ်၄ပါးကတော့ပထဝီဆိုတာကမာတဲ့ပြောတဲ့သဘောကိုပြောတယ်နော်သူကပုံပန်းတတန်ရှိတာမဟုတ်ဘူးသဘောအမှုအရာလက္ခဏာလေးပဲဒီမာတဲ့ပြောတဲ့သဘောအမှုအရာလက္ခဏာရှိတာကိုဒါပထဝီခေါ်လိုက်တယ်ပူရဲ့အဲ့တဲ့သဘောအမူအရာရှိတာကဒါတေဇောခေါ်လိုက်တယ်။လှုပ်ရှားတဲ့ထောက်ခံတဲ့သဘောအမူအရာရှိတာကတော့ဝါယောခေါ်လိုက်တယ်။ဖွဲ့စည်းတဲ့ယူစည်းတဲ့သဘောအမူအရာရှိတာကတော့အာဘောလို့ခေါ်လိုက်။ဒီဓာတ်ကြီးလေးပါးကတော့တဲ့နော်။အမြဲတမ်းကျွန်တော်တို့စုပေါင်းဖွဲ့စည်းပြီးတော့ကခဏလေးဖြစ်တယ်ခဏလေးပြက်တယ်ခဏလေးနဲ့ကြည်တယ်ပြက်သွားတာနော်။သူကအမြဲတမ်းတော့ရှိနော်။ဒါတွေကိုတိမ့်တန်းကလေးစုပေါင်းလိုက်တော့မှဒီတန်းဦးတန်းပြားလောက်ပဲရှိတယ်နော်အဲ့ဒါလောက်ဒီကသိနေတော့အဲ့ဒါဒီနဲ့ဖွဲ့စည်းထားတာကကျွန်တော်တို့ခန္ဓာကိုယ်ကြီးဖြစ်တာနော်အဲ့တော့ဒါတွေကိုအင်္ဂလိပ်လိုကတော့ဘာခေါ်လိုက်လဲဆိုတော့ဒီဟာတွေကတဲ့ just mere physical properties တွေလဲတဲ့က physical properties တွေပဲရှိနော်ဒါတော့ကတဲ့ဒီမှာလောကကြီးမှာတဲ့ဟာကျွန်တော်တို့ပညာအဖြစ်တာတဲ့လူပုဂ္ဂိုလ်ရဲ့တတဝါရဲ့ဟာလားတိရိစ္ဆာန်ရဲ့ဒုစက်တဖုံရဲ့စသည်ဖြင့်ကျင့်ရတဘောအဖြစ်နာဖွဲ့စည်းထားတာကိုသမှုတိတ္တအဖြစ်နာရှိတာပရမတ္ထတ္တနဲ့ရှိလိုက်ရင်တဲ့လူရဲ့နတ်ရဲ့ဇမားရဲ့စသည်ဖြင့်မရှိပါဘူးရဲ့မြတ်စွာဘုရားဘာပဲရှိတယ်ဆိုတော့အဲ့ဒီစိတ်စိတ်တိတ်ယုတ်ဆိုတဲ့သဘောတရားတွေရှိတယ်တဲ့ဒီသဘောတရားတွေကိုကျွန်တော်တို့သိမှကိုယ်တွေ့ဉာဏ်တွေ့တွေ့မှနော်ကျွန်တော်တို့တစ္ဆာလေးပါကိုသိနိုင်မယ်တဲ့ဘာကြောင့်လဲဆိုတော့ဒီသဘောတရားတွေကတဲ့သူတို့ကဘယ်တော့မှမမြဲဘူးတဲ့အမြဲတမ်းဖြစ်ပြီးပြက်တဲ့သဘောတရားအမြဲတမ်းရှိတယ်တဲ့ဒီဖြစ်ပြီးပြက်တဲ့အတွက်ကြောင့်လည်းသူတို့မှဘာပါလာလဲဆိုတော့ဆင်းရဲတဲ့သဘောတရားပါလာတယ်တဲ့အဆိုးမရတဲ့သဘောတရားပါလာတယ်နော်ငါဆိုတာမရှိဘူးတဲ့အလုံးမှဘာရှိတယ်ဆိုတော့ဒီခန္ဓာကိုယ်တစ်ခုလုံးမှကျွန်တော်တို့ခန္ဓာကိုယ်တစ်ခုလုံးမှရုပ်နဲ့နာဆိုတဲ့ဒီသဘောတရားတွေလည်းရှိတယ်တဲ့အဲ့ဒီသဘောတရားတွေကိုကျွန်တော်တို့သိအောင်ပေါ့လေရှုရမယ်မှတ်ရမယ်သူတို့ရဲ့ဒီလက္ခဏာဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုလည်းကျွန်တော်ကသုံးသပ်နိုင်ရမယ်မှတ်ထင်ရမယ်အဲ့ဒီလိုမှတ်နိုင်မှဒါမှဝိပဿနာခေါ်တယ်နော်အဲ့တော့ဝိပဿနာဆိုတာအဲ့ဒီလိုပြညာကိုကြွားပြီးပထမသဘောတရားကိုခေအောင်မြင်အောင်ရှုတာပထမထသဘောတရားဆိုတာဘာလဲယုတ်ဉာဏ်ကိုရှုတာအဲ့ဒီယုတ်ဉာဏ်ကိုဘယ်လိုရှုရလဲယုတ်သဘောပဲနံသဘောပဲဆိုတာကိုထင်အောင်မြင်အောင်ရှုရမယ်ဥပမာအဖြစ်ကျွန်တော်တို့ဝိပဿနာကိုရှုရမယ်ဆိုရင်ဒီကအသေးစိတ်ပြောပါလိမ့်မယ်ကျွန်တော်တို့ရေပူရအဖြစ်ကတော့ကျွန်တော်တို့ဘယ်လိုရှုရမလဲဆိုတော့ကကျွန်တော်တို့တမာတိကိုအားကိုးရတယ်တမာတိကဘာနဲ့တူလဲဆိုတော့ကမှန်ဘလူးမှန်ပြောင်းနဲ့တူတယ်မိုက်ခရိုစကုပ်နဲ့တူတယ်နော်ရေကိုကြည့်လိုက်ရင်မျက်စိနဲ့ကြည့်လိုက်တော့ရိုးရိုးတော့ရေကတန့်ရှင်းတာပဲ မိုက်ကရိုစကုပ်နဲ့ကြည့်လိုက်တဲ့အခါကျတော့ရှင်းမပူလေးတွေဗာလေးတွေတွေ့ဟုတ်လားအဲ့ဒီလိုပဲကျွန်တော်တို့ခန္ဓာကိုယ်ကြီးကအဆိုင်အထဲသဘောနဲ့ကျွန်တော်တို့မြင်နေတယ်ကြီးငြိမ်နေတဲ့သဘောနဲ့ကျွန်တော်တို့သိနေတယ်ဒါကျင့်ရအားဖြင့်သိနေတာလက်မောင်းကလည်းဒီမှအမြဲမနဲ့ကလက်မောင်းရဲ့အခုလည်းလက်မောင်းပဲစသည်ဖြင့်ကြီးငြိမ်နေလို့ထင်တာဤခန္ဓာစိတ်ကတော့ပရမတ္ထသဘောအားဖြင့်တဲ့ဒီခန္ဓာကိုယ်ကြီးကတဲ့အဆိုင်အထဲရဲ့တော့မရှိဘူးသဘောတရားပဲရှိနော်ခုနပြောတဲ့ရုပ်သဘောတရားအားဖြင့်ကတော့ဒါရှိမလဲဒီခန္ဓာကိုယ်ကြီးတစ်ခုလုံးကပထဝီတေဇောအဘောဝါယဆိုတဲ့မဟာဘူတရုပ်၄ပါးကိုအခြေခံပြီးတော့ကလုံကျဲတဲ့သဘောတရားတွေကိုပဲကျွန်တော်တို့ကသိနေတယ်เนาะအဲ့တော့အဲ့ဒီသဘောတရားတွေကိုကျွန်တော်တို့ကတမာတိနဲ့တမာတိပြီးဟုတော့မှန်ပြောင်းနဲ့ရှုလိုက်ရင်ဒီသဘောတရားတွေကိုလာတွေ့เนาะလုံကျဲတဲ့သဘောတရားလေးတွေကိုလာတွေ့ဥပမာအဖြစ်ကျွန်တော်တို့ကဒီခန္ဓာကိုယ်တစ်ခုလုံးကိုရှုရမှာဖြစ်လို့လေမိမိတရားချရဲဆိုတာမြတ်စွာဘုရားကဝေးဝေးမချရဘူးခန္ဓာကိုယ်ထဲမှာပဲရှာတဲ့ခန္ဓာကိုယ်ထဲမှာလောကအကုန်လုံးရှိတယ်နော်ပြီးတော့ဒီခန္ဓာကိုယ်ထဲမှာတရားဟာခန္ဓာကိုယ်ထဲမှာပဲရှာခန္ဓာကိုယ်ထဲမှာပဲရှိအဲ့တော့ဒီခန္ဓာကိုယ်ကိုကျွန်တော်တို့ကသမာဓိနဲ့စိုက်ပြီးတော့ညှို့ပြီးတော့ကရှုတဲ့အခါကျရင်ဥပမာဥကောင်းကိုရှုလိုက်ပြောလိုက်ဥကောင်းကိုရှုလိုက်တဲ့အခါဥကောင်းကဆိုတာကဒါပြင်းညံ့ပြောရတယ်ပြောတဲ့အခါကျတော့ကပြင်းညံ့နဲ့ကျင်းလို့မရဘူးနော်ပြင်းညံ့နဲ့ပဲပြောရတယ်သမွေအမိမတရဘယ်နေရာရှိရမှမသိဘူးအဲ့တော့နေရာမှန်သားမိအောင်ဥကောင်းဆိုပြောလိုက်ဟိုကဥကောင်းကိုရှုတဲ့အခါကျရင်ဥကောင်းဆိုတဲ့သဘောတရားကိုပယ်လိုက်ပယ်လိုက်ပြီးတော့အဲ့ဒီနေရာမှာမိမိရဲ့တမာတိအားရောသွားကြီးငိမ့်နေတဲ့စိတ်ကိုစိုက်ထားလိုက်ရင်နော်တမာတိကြောင့်ဘာတွေဖြစ်လာမလဲဆိုတော့ရုပ်တို့ရဲ့သဘာဝလက္ခဏာလေးတွေကခံစားမှုအဖြစ်လာပြတယ်ဝေဒနာခံစားမှုဆိုတာဝေဒနာပေါ့လေ sensation ပေါ့လေsensation အဖြစ်ဥပမာဥကောင်းကိုစိုက်ထားလိုက်ရင်ပူတဲ့အေးတဲ့သဘောလေးကိုသိကျင်သိတာမယ်။ဒါမှမဟုတ်ရင်တင်းတဲ့သဘောလေးသိကျင်သိတာမယ်။လှုပ်ရှားတဲ့သဘောလေးသိကျင်သိတာမယ်။ပူတဲ့အေးတဲ့သဘောလေးသိတဲ့အခါကျတော့ကိုကခေါင်းကြီးကပူတယ်ဒီလိုဆိုလိုက်ရင်ဒါပြင်းညာဖြစ်သွားမယ်နော်။ဝိပဿနာမဖြစ်တော့ဘူး။ဒါတော့ ਪਰ မတ်ထအဖြစ်ကတော့ပူတာကိုအကံရှိတာကလည်းပါရှိတယ်။ပူတာပဲကိုသိတယ်။ဒါတော့ကပူတဲ့သဘောတရားလေးကိုဟောဒီပူတဲ့သဘောတရားကဖြစ်နေရုပ်သဘောတရားပဲတိသောလုံကျဲတာပဲတိသောလုံကျဲတော့တာပူတာကိုသိတာပဲဥပမာတင်းနေဆိုလို့ရှိရင်ဒါရုပ်သဘောတရားပဲဘောပထဝီလုံကျဲလို့တင်းတာပဲလှုပ်ရှားတာတွေ့ရင်ဒါလည်းပဲရုပ်သဘောတရားပဲဝါရောလုံကျဲလို့လှုပ်ရှားတာပဲဒီလိုကိုကသိတိုင်းရင်ဒါရုပ်သဘောတရားကိုသိတာပဲเนาะခံစားမှုအဖြစ်ကျွန်တော်တို့ကသိတာဒီခံစားမှုကိုဘာခေါ်လဲဆိုတော့กายสัมผัสตัวเวทนาเนาะเวทนาကျွန်တော်တို့เวทนาဆိုတဲ့စကားကိုမတုံ့မှုဒီမှာเวทนาဆိုတဲ့စကားတုံးလိုက်လို့ရှိရင်นาราจินาไตတာကိုပဲเวทนาတို့ထင်ရတာမဟုတ်ဘူးခံစားမှုမှန်တယ်များတာဒါเวทนาတွေကြီးပဲทุกขเวทนาทุกขเวทนาอุปเทศเวทนาสัจจริงๆเป็นอยู่ရှိတာဟုတ်လားပြီးတော့ဒီခံစားမှုဆိုတဲ့စကားပဲတုံးတယ်အဲ့တော့မိမိအဲ့ဒီလိုပေါ့လေကျွန်တော်တို့ဥထိတ်ကနေပြီးတော့တကူလုံးကိုဖြိုးပြီးတော့ပြောသွားပါလိမ့်ပိုင်ပိုင်ပိုင်ပိုင်ကြီးရှုသွားတဲ့အခါကျရင်ပြောတဲ့ပုဂ္ဂိုလ်ကတော့ကျွန်တော်တို့အမိကြပြီးပြောသွားလေကိုကဒီအမိကိုဖျောက်ပြီးတော့ကပညာအဖြစ်မှတ်တမ်းမှုမှာကိုကဖျောက်ပြီးတော့ကဘာကိုပဲကိုကရှုရမလဲဧကံစင်စစ်အမှန်ဖြစ်ပေါ်နေတဲ့ယုတ်တရားကိုပဲခံစားမှုအဖြစ်သိနေတဲ့ယုတ်တရားကိုပဲကိုရှုရမယ်ပထမနော်ဥပမာလက်မောင်းကိုရှုပါဆိုရင်လက်မောင်းပဲကိုအာယုံညှို့လိုက်ပြီးတော့တမာတိနဲ့စိုက်ထားလိုက်လို့ရှိရင်ရုပ်တို့ကကြီးငြိမ်မှုမရှိဘူးဖောက်ပြန်နေတဲ့သဘောတရားကြောင့်ဘာတွေတိလာလဲဒီမှာခံစားမှုလေးတွေနဲ့တွေ့လာလိမ့်မယ်ပူတဲ့သဘောလေးတွေလှုပ်ရှားတဲ့သဘောလေးတွေကျင်းနဲ့တောင်းတဲ့သဘောလေးတွေဒါလေးတွေတွေ့လာတဲ့အခါကျတော့ဒါတွေကိုပဲကိုယ်ကမှတ်ရတယ်နော်လက်ကပူတယ်ဆိုလိုက်ရင်ဒါပညာဖြစ်သွားလိမ့်နော်ဒါတော့ပူတာတော့ရှိတယ်ဒါပူတာဒါတိသောလုံပြဲတာပဲဒါပူတာလေးကိုကိုယ်ကရှုနေရင်းနဲ့ကတခါဘာတွေ့မလဲဆိုတော့ပြောင်းရင်ပြောင်းသွားမယ်အေးကျင်အေးသွားမယ်ပူတာကနေပြီးတော့ကလှုပ်ရှားတာလေးတွေ့လာရင်ဩမမြဲပါလားပြောင်းသွားပြီဒီရုပ်သဘောတရားအနိစ္စပါလားဆိုပြီးတော့အနိစ္စနဲ့ဆင်းရင်တုံးတက်သွားတယ်အဲ့ဒီလိုတုံးတက်သွားရင်ဒါဝိပဿနာဖြစ်သွားတယ်နော်အဲ့ဒီလိုပေါ့လေမိမိတို့ဒီရှိတဲ့တမာတိနဲ့ခန္ဓာကိုယ်တစ်ခုလုံးကိုပိုင်ပိုင်ပိုင်ပိုင်ပြီးတော့ရှုသွားရနော်အဲ့ဒီရှုသွားပုံရှုသွားနည်းကတော့ကျွန်တော်တို့ကဒီမှာကြောက်ကြတာပါနော်ကြောက်ပြသွားရင်အဲ့ဒီအတိုင်းလိုက်ရှုဖို့ပဲသို့တော့ကိုယ်အနေနဲ့မှတ်ထားဖို့ကတော့ဝိပဿနာရှုတယ်ဆိုတာပြင်းရကိုခွာတယ် လက်တို့ချီတို့ဆိုတာကိုအာယုံထဲကနေပြီးတော့အမှတ်အသားကိုကျိုးစားပြီးပယ်ရတယ်။ပယ်ပြီးတော့ပရမတ္ထသဘောတရားဖြစ်တဲ့ရုပ်တရားတွေလွန်ကျဲတာပေါ်လာနော်။ကျွန်တော်တို့ကခံစားမှုအဖြစ်ဖြစ်တွေ့မှုနဲ့ပေါ်လေ။ဘုဒ္ဓဘာဆိုတဲ့ဖြစ်တွေ့မှုနဲ့ကျွန်တော်တို့ကရှုမှဆိုတော့ကရုပ်သဘောတရားမှလည်းပဲမဟာဘူတယုံ၄ပါးမှလည်းပဲကျွန်တော်တို့ဘာပဲသိလဲဆိုတော့၃ပါးပဲကျွန်တော်တို့မှသင်္ချင်ရှားရှားသိတယ်နော်။ဘာသိမလဲဆိုတော့ပထဝီလွန်ကျဲလာရင်သိတယ်နော်။ပထဝီလွန်ကျဲလာရင်မာလာမယ်ပျော့လာမယ်တောင့်လာမယ်ကျင်းလာမယ်ဆိုရင်ဒါပထဝီလွန်ကျဲတဲ့ရုပ်ဆိုတာကျွန်တော်တို့သိတာလေ။ဒါပြီးတေဇောလို့ကျွန်တော်တို့သိတာ။ပူတယ်အေးတယ်ဆိုရင်ဒါတေဇောလွန်ကျဲလာပြီ။တေဇောတော့ကျွန်တော်တို့သိ။နောက်ပြီးတော့ကလှုပ်ရှားမှုတို့ထောက်ခံမှုတို့ဆိုတဲ့ဝါရောတော့ကျွန်တော်တို့ခံစားလို့ရတယ်သိ။ဒီအာဘောဆိုတဲ့ဖွဲ့စည်းမှုယုတ်စည်းမှုဆိုတဲ့သဘောတရားကတော့သူကစိတ်မွေ့လုံးအကြည့်တော့ကျွန်တော်တို့ထိတွေ့မှုနဲ့တော့မသိဘူးနော်။မတိတော့တာသူကဖုတ်တာပရုပ်ထဲမှာမပါတော့တာကျွန်တော်တို့ဓာတ်ကြီးလေးပါအနေကကျွန်တော်တို့ရုပ်သဘောတရားကိုရှုသွားမှာကဘာနဲ့ရှုသွားမလဲအဲ့ဒီပထဝီလွန်ကျဲတဲ့ရုပ်ဒီသောလွန်ကျဲတဲ့ရုပ်ဝါရောလွန်ကျဲတဲ့ရုပ်ကလေးတွေပေါ်လာတဲ့ရွေ့ကျွန်တော်တို့မှတ်သွားတယ်နော်မှတ်သွားတဲ့အခါကျရင်ဒီပုံကပူတယ်ဆိုလို့ရှိရင်ကိုကဘာသိရမလဲဆိုတော့ကပူတဲ့သဘောတရားကတော့ရုပ်ပဲပူတာကိုသိတာကတော့ဘယ်ကသိတာလဲနံတရားကသိတာဟုတ်လားဒီစိတ်နဲ့တကွာစက်ဆိုင်ကစိတ်တိတ်တွေကသိတာဟုတ်လားဒီနဲ့သဘောတရားဆိုရင်ဒီနဲ့သဘောတရားကတော့ရုပ်ပဲဒီနဲ့ရဲ့လို့သိတာကတော့ဗါလဲနံကသိတာပဲအဲ့ဒီလိုနော်ရှုရှုသွားလို့ရှိရင်တဲ့နော်ရုပ်နံကအဖြစ်ဖြစ်ပရမတ္ထသဘောတရားဖြစ်တဲ့ရုပ်နံကိုတွေ့ဉာဏ်တွေ့ဘာဝနာဉာဏ်ဉာဏ်အားဖြင့်တွေ့လာလိမ့်မယ်တွေ့တဲ့အခါကျတော့ကဒီဟာတွေကသဘောတရားပဲရှိပါလားသဘောတရားတက်တက်ပဲရှိပါလားဒီဟာတွေဟာကျွန်တော်အဆိုင်အခဲသဘောနဲ့လည်းမရှိဘူးပုံပန်းတကံသဘောနဲ့လည်းမရှိဘူးဆိုတော့တဖြည်းဖြည်းညံနေမှာပေါ်ထွက်လာလိမ့်မယ်ထင်ရှားလာလိမ့်မယ်နော်ပြီးတော့ဒီဟာတွေကမမြဲဘူးအမြဲပဲကြောင်းလွှဲနေတယ်ဖောက်ပြန်နေတယ်အနိစ္စဆိုတာရုပ်ကလည်းပဲမမြဲဘူးဖြစ်ပြီးရင်ပြတ်တာပဲဉာဏ်တရားကလည်းပဲသိပြီးရင်ပြတ်တာပဲဆိုတာတဖြည်းဖြည်းနဲ့ပေါ်လေကိုယ်စိတ်ထဲမှာညံထဲမှာဝင်လာလိမ့်မယ်ကျွန်တော်တို့ပြောလို့ဖြစ်တာမျိုးမဟုတ်ခဲ့နဲ့မိမိကိုယ်တိုင်တွေ့ထိမှုနဲ့နော်သဘောပေါက်လာတာညံထဲမှာတက်ဝင်လာတာဖြစ်လာလိမ့်မယ်နော်အဲ့ဒီလိုဖြစ်လာပြီဆိုရင်တော့ဒါမိမိတို့ဒါဝိပဿနာတရားကိုပွားများအားထုတ်ပြီးဒီတရားဘယ်ကိုရောက်နေပြီလဲဆိုတော့မဂ်ကျင်၈ပါးထဲမှာတမသင်္ကပ္ပနဲ့တမဒိဋ္ဌိဆိုတာကိုရောက်လာပြီတမသင်္ကပ္ပဆိုတာကယုံနံတရားပေါ်မှာသုံးတတ်တဲ့သဘောတရားเนาะဒါတမသင်္ကပ္ပခေါ်တယ်ဒီလိုသုံးတတ်တဲ့အခါမှာမိမိတို့ရရှိတဲ့ဉာဏ်ကသိမှုကဒါတမဒိဋ္ဌိခေါ်လိုက်တာဟောဒါယုတ်တရားပဲဒါငာမမရှိပဲယုတ်နဲ့နံကလည်းလို့တခြားရှာမတွေ့ဘူးယုတ်နံကလည်းလို့ငာဆိုတာမရှိဘူးငါဟာဆိုတာမရှိဘူးခံစားမှုဆိုတာရှိတယ်ခံစားသူဆိုတာတော့မရှိဘူးခံစားမှုဆိုတာကတော့သိမှုကတော့နံပဲဖြစ်ပေါ်မှုကတော့ယုတ်ပဲသတိဖြင့်ဒီလိုဉာဏ်ထဲမှာတက်ဝင်လာရင်ဒါကျွန်တော်တို့ဝိပဿနာဉာဏ်นี่တက်လာရင်ဝိပဿနာတက်လာဉာဏ်တက်လာပြီနဲ့အမျှယုံနံတို့ရဲ့အနိစ္စတဘောဒုက္ခတဘောအနတ္တတဘောကိုသိမြင်လာလို့ရှိရင်ဒါမိမိတို့ဒီသိဖို့ကြိုးစားနေတဲ့ဒုက္ခအရိယသစ္စာတို့ကတဖြည်းဖြည်းနဲ့ပေါ်ပေါက်လာလိမ့်မယ်နော်ဒီလိုပေါ်ပေါက်လာတဲ့အခါကျတော့မှဒုက္ခအရိယသစ္စာပေါ်လာတော့မှဒါသမုဒယအရိယသစ္စာဆိုတဲ့တဏှာကိုပယ်သွားလိမ့်မယ်။ဒီဟာမကောင်းဘူးဆိုတာဒီမှာဒီဟာကိုမလိုချင်တဲ့စိတ်ဖြစ်မှာ။ဒီခန္ဓာ၅ပါးကောင်းတယ်လို့ထင်နေတဲ့ရောခန္ဓာ၅ပါးကိုမိတွယ်တဲ့စိတ်ကဖြစ်နေသွား။ခန္ဓာ၅ပါးကချင်းရတဲ့သဘောဆိုတာကိုသိသွားရင်ခန္ဓာ၅ပါးပေါ်မှာမိတွယ်တဲ့စိတ်ကရှင်းသွားရင်ရှင်းသွားပြီလေအမြ။မိမိမှာဓမ္မရတာဆိုတဲ့ချမ်းသာမှုကိုရကြပါလိမ့်မယ်။အဲ့ဒါလို့ရအောင်လည်းပဲကြိုးစားအားထုတ်ရလိမ့်မယ်နော်။အဲ့တော့ကျွန်တော်တို့ဝိပဿနာပွားများအားထုတ်တာနဲ့ပတ်သက်ပြီးတော့ကကျွန်တော်တို့ဒီဝိပဿနာဆိုတာဘာလဲယုံနံသဘောတရားဆိုတာဘာလဲပြဉ္ညာနဲ့ ਪਰ မတ်ဆိုတာဘာလဲဒါလေးလောက်သိသွားလို့ရှိရင်ကျွန်တော်အစသဘောပေါက်လေအချင်းချုပ်အဖြစ်ဒါလေးလောက်သိသွားရင်ကျွန်တော်ဝိပဿနာပွားများအားထုတ်လို့ရပါပြီဘယ်လိုအားထုတ်ရမလဲဆိုတာတော့ဆရာဥပဘုရားနေပြီးတော့သိစိတ်နော်သူရှင်းပြပါလိမ့်နော်အရှင်းပြတဲ့ခါကျတော့အဲ့ဒီရှင်းပြတဲ့အချိန်ပဲလိုက်ပြီးလောက်ကြပေါ့ဗျာအခုတော့ကအထင်မြင်တယ်ဘယ်ကအခုဆိုတော့7နာရီခွဲဖို့9မိနစ်လို့ဒီတယ်7နာရီခွဲပြီးတော့ 5นาทีแล้วพี่พอ10นาทีแล้วอนาอยู่พี่တော့เนาะနောက်တော့ပြန်ပြီးတော့လာကြပါလာတဲ့ခါကျတော့မှဇာဥပဘောကနေပြီးတော့ကวิปัสสนาရှုနည်းကိုတခါတဲ့အသေးစိတ်ပြောသွားမယ်တထိုင်နဲ့ကျွန်တော်တို့နဲ့အတူတူวิปัสสนาပွားများအားထုတ်သွားကြမယ်เนาะအဲ့ဒါပွားများအားထုတ်တဲ့အခါမှာလည်းပဲวิปัสสนาကိုကုတဲ့အချိန်မှာအရေးကြီးတာကတော့တိခံပါကျွန်တော်တို့ဝေဒနာတွေဒုက္ခဝေဒနာတွေပေါ်လာရင်တိခံပါမလုံမချက်ကြီးကြီးရွာနဲ့ကြိုးစားပြီးတော့အားထုတ်ကြပါเนาะ
တော်အာယုံပြုနေကြဘုံတော်အနန္တကံတော်အနန္တဉာဏ်တော်အနန္တစက်ကြဝလာကဘာမြေမှုဆံများချူမြတ်တကူတော်အနန္တနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတို့၏ဓမ္မတဗောဓိတနိဗ္ဗာန်တပေါင်းတို့သည်ဒီနေ့အာယိခန္ဓာတို့ကြောက်သဖြင့်ဒီနေ့တော်မူကြပါစေကုန်တည်းတရားတပည့်တော်တွေဥခေါင်းတိုင်းနဲ့ကျေဆက်ပြည်မီတော်မူရပါစေကုန်သတည်းတရားတပည့်တော်တို့အားယပန်လွန်ချုံကိုလုံးထုံတော်မူကြပါစေကုန်သတည်းမေလီရန်ဖူလီရန်နိဗ္ဗာန်ပရိယဆေဘာတော်တရားတော်မြတ်တွေဓမ္မတော်ဘောဓိကနိဗ္ဗာန်တားအပေါင်းတို့သည်ဒီနေ့အာယိသာနာတို့ကြောက်သဖြင့်ပြည်မီတော်မူကြပါစေကုန်သတည်းတရားတပည့်တော်တွေဥခေါင်းတိုင်းနဲ့ကျေဆက်ပြည်မီတော်မူကြပါစေကုန်သတည်းဘုရားတပည့်တော်တို့ဟာယပသောချုံကိုလုံးထုံတော်မူကြပါသည်ဂုံတရီမဂ္ဂထံဖလတံစစ်တံသောပရမတ္တထေရဏအပေါင်းတို့၏ဓမ္မတဘောဓိတာနိဗ္ဗာန်တအပေါင်းတို့သည်ဒီနေရာဤခန္ဓာတို့ကြောက်သဖြင့်ဒီနေတော်မူကြပါသည်ဂုံတရီဘုရားတပည့်တော်တို့ဥခေါင်းနဲ့နိုင်ကျင့်ဆက်ဒီနေတော်မူကြပါသည်ဂုံတရီဘုရားတပည့်တော်တို့ဟာယပသောချုံကိုလုံးထုံတော်မူကြပါသည်ဂုံတရီမေဇောမိဝိတာသဝိပတိတာရှိစေဆက်တကြည့်ဆရာဤပါဆံမရမြတ်တာနိဗ္ဗာန်တတ်တို့ဒီအိနေယဤဌာနတို့ကြောက်တဆင်းဒီနေပါစေသည်တပြေတော်တို့ဥခေါင်းနဲ့ကျိစက်ဒီနေပါစေသည်တပြေတော်တို့ကရေပလွန်ချုံကိုလုံးထုံတော်မူကြပါစေဘုရားရှင်တရားမင်းနဲ့တကွာဒီလောကပါလာနာမင်းလေးပါနဲ့ပါဏာသောနှကောင်းနှမြပေါင်းတို့ဒီကျွန်တော်တို့သာငါလုံငန်းမြောက်ဆက်တဲ့တပူတွတ်တဲ့ဆောင်းရနေရအမြဲတည်းဝိုင်းဝန်းကြည့်ပြီးမှသာကြပါစေကုန်တည်းနေရနေပြီးတာကားကိုပဋိတ္တရှင်းရှင်းချက်တည်းပြီးဆရာ၏ဝတ်ဆံမတွေပြုပြုသည်များကုလို့ဖို့ကိုဒီနေရာဤဌာနတွေယနေ့စီဝေးရောက်ရှိလာကြကုန်သောဇမာနလေပဋိတ္တပေါင်းတို့ကအမြဲပေးဝေးသည်များခံယူလျှောက်တည်ကြပါကုန်၏ပါဠိသာသာယခုအစိမ့်ခါစပြီးတော့မြတ်စွာဘုရားထံမှာဝိပဿနာကမ္မထံကိုတောင်းနေကျွန်တော်ကတိုင်ပြီမယ်လိုက်ဆိုကြဗုဒ္ဓံတရဏံဈာမိဗုဒ္ဓံတရဏံဈာမိဓမ္မံတရဏံဈာမိဓမ္မံဈာမိသံဃံတရဏံဈာမိသံဃံတရဏံဈာမိသုတ္တယာမိဗုဒ္ဓံတရဏံဈာမိသုတ္တယာမိဗုဒ္ဓံတရဏံဈာမိသုတ္တယာမိဓမ္မံတရဏံဈာမိဒုတိယမိသံဃံဗရဏံကိသာမိသတိယမိဗုဒ္ဓံဗရဏံကိသာမိသတိယမိဓမ္မံဗရဏံကိသာမိသတိယမိသံဃံဗရဏံကိသာမိနိဗ္ဗာန်တ္တသစ္စိကရဏထာယမေဘန္တိဝိပဿနာကမ္မထာနံဒေဟိဘန္တိအရှင်ဘုရားနိဗ္ဗာန်တ္တနိဗ္ဗာန်ကိုသစ္စိကရဏထာယမျက်မှောက်ပြုပါရခြင်းအကျိုးငါမေတရားတည်တော်အားဝိပဿနာကမ္မထာနံဝိပဿနာကမ္မထာန်တရားတော်များကိုဒေဟိစေတနာတော်မူပါရှင်ဗျာပါဠိပါဠိသာသခုချင်းစကြတော့ဝိပဿနာတရားများကိုပွားများအားထုတ်ရမယ်အဲ့တော့ဒီလိုပွားများအားထုတ်မယ်ရမယ်ဆိုတာကိုကျွန်တော်ကလည်းရှင်းရမယ်ကြောင်းပြီးမယ်ဝိပဿနာကိုအဲ့ဒီလိုပြောတဲ့အတိုင်းပဲ
နှလုံးသွင်းသွားရမယ်။အဲကြောင့်ဝိပဿနာတရားကိုအထုတ်တဲ့ခါကြရင်စောစောကပြောသွားတဲ့အတိုင်းပဲဝိပဿနာဆိုတာပြညာခွာပြီးတော့ပရမတ်သဘောတရားတွေပုံမှာသဘောပရမတ်သဘောတရားတွေပုံမှာအထုတ်တာနော်။ဝိပဿနာဆိုတာပြညာကိုခွာပြီးတော့ပရမတ်တရားတွေဟူသောယုတ်နံသဘောတရားတွေကိုကိုယ်တွေ့ဉာဏ်တွေ့တွေ့အောင်ပွားများအထုတ်တာကိုဒါဝိပဿနာလို့ခေါ်တယ်။အဲဒီတော့တဲ့ဒီပရမတ်သဘောတရားဆိုတာတဲ့စောစောကပြောထားတဲ့အတိုင်းပဲစိတ်ရဲ့စိတ်တိတ်ကယုတ်ကဲနိဗ္ဗာန်ရဲ့သင်္ကတနယ်ထဲမှာရှိတဲ့စိတ်ရဲ့စိတ်တိတ်ကယုတ်ဆိုတဲ့ပရမတ်သဘောတရားကတော့တဲ့မိမိရဲ့ခန္ဓာတွင်းမှာတဲ့ဉာဏ်တွင်းကိုရှာလိုက်လို့ရှိရင်တဲ့ဒီသဘောတရားတွေကတဲ့ဧကအမှန်ရှိတဲ့အတွေ့တဲ့ကိုယ်တွေ့ဉာဏ်တွေတွေ့နိုင်တယ်တဲ့ဒီပရမတ်သဘောတရားတွေကိုတဲ့မတွေ့တာကတဲ့ဘယ်သူကဖုံးသွားနာလို့လဲဆိုရင်ပညာကဖုံးထားလို့ပညာတရားဖုံးထားတော့ပရမတ်သဘောတရားဧကအမှန်ရှိတဲ့ပရမတ်သဘောတရားတွေကမတွေ့ကြဘူးတဲ့အခုတော့တဲ့ဒီဝိပဿနာရှိတဲ့အခါကျတော့တဲ့နော်ပညာတွေခွာပြီးတော့ပရမတ်သဘောတရားတည်ခုသောယုတ်နံတို့ကိုတဲ့မိမိရဲ့ဧကမှန်ရှိတဲ့ယုတ်နံတို့ကိုတဲ့ခန္ဓာတွေညံတွင်းပြီးရှုလိုက်တဲ့ခါကျရင်နော်ဒီယုတ်သဘောတရားနံသဘောတရားတို့တဲ့ခံစားမှုအပြင်တဲ့ကိုယ်တွေ့ညံတွေ့တွေ့လာလိမ့်မယ်တဲ့အဲတော့မိမိရဲ့တရားကိုရှာတဲ့ခါကျရင်ခန္ဓာတွေညံတွင်းပြီးရှာမယ်ဖြစ်ဖြစ်ပရမတ်သဘောတရားတွေကိုဖြစ်ဖြစ်နေရာသွားရှာဖို့မလိုဘူးဒီကခန္ဓာကိုယ်ထဲမှာပရမတ်သဘောတရားတွေကအကုန်ရှိတယ်ပြညာကဖုံးထားတော့ဒီပရမတ်သဘောတရားတွေကိုဒီနေ့အထိမသိကြဘူးကိုသိနေတာဘာသိနေလဲပြညာသဘောပဲသိတယ်ငါလို့ချင်းနေကြတယ်ငါဆိုတဲ့ပြညာကဖုံးထားတယ်ငါလည်းငါရှိငါကန္နာကိုငါတရဇတ်ကိုကြည့်တယ်ငါကောင်းမယ်ငါလည်းပဲငါရှိတော့ပဲငါပြင်ပတ်ပဲငါကျော်ပဲဆိုပြီးတော့အခေါ်ဝေါ်နဲ့ဖုံးပန်းတန်နဲ့ဒီရခန္ဓာကိုယ်ကြီးကိုခေါ်နေကြတာအဲ့တော့တဲ့ဒီပညာသဘောတရားနဲ့ပဲကိုသိနေတယ်တဲ့အေကံရှင်စိတ်ကတော့တဲ့ဒီခန္ဓာကိုယ်တစ်ခုလုံးကတဲ့စောစောကရှင်းပြထားတဲ့အတိုင်းပဲဒီယုတ်ကလကလေးတွေစုပေါင်းဖွဲ့စည်းထားတဲ့သဘောတရားရှိတယ်ဒီယုတ်ကလကလေးတွေကလည်းတဲ့ဘာတွေလဲဆိုလို့ရှိရင်တဲ့ယုတ်သဘောတရားတွေပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါအခြေခံပြီးတော့ဖြစ်ပေါ်လာတဲ့သဘောတရားလေးတွေယုတ်ကလကလေးတွေဆိုယုတ်ကလကလေးတွေရတဲ့အထကလာယုတ်လို့လည်းခေါ်တယ်ပတိသေးသောအာဘောဝါယောဝဏ္ဏကဏ္ဍယတဩဇာဆိုအဲ့ဒါကအထကလာယုတ်တွေဒီအထကလာယုတ်ကအေမနန်တင်းနေတဲ့ယုတ်တွေကျုပ်စီနဲ့မြင်အပ်တဲ့ယုတ်မျိုးမဟုတ်ဘူးတဲ့တို့တော့လေဒီလိုယုတ်ကလေးတွေသိမ့်သန်းကချီပြီးတော့စုပေါင်းဖွဲ့စည်းထားတဲ့အခါကျတော့စောင်းစံများလောက်အဆိုင်ခဲလေးဖြစ်လာတယ်အဲ့တော့မိမိခန္ဓာကိုယ်ကလေတဲ့ဒီယုတ်ကလကလေးကိုစုပေါင်းဖွဲ့စည်းတဲ့သဘောတရားရှိတယ်။ဒါကြောင့်မလို့ခန္ဓာရဲ့ဉာဏ်တွင်းကိုရှုလို့ရှိရဲ့ပညာတွေကိုဖြောက်ပြီးတော့ဒီပရမတ်သဘောတရားတည်ဟူသောယုတ်သဘောတရားနံသဘောတရားကိုတဲ့ကိုကအထူးသူအပြားပြားရှုခြင်းအားဖြင့်တဲ့သိလာနိုင်တယ်တဲ့အဲ့တော့ဝိပဿနာရှိတယ်ဆိုတာဘာလို့လဲဆိုတော့ဒီကခန္ဓာတွင်းတွေကိုညံတွင်းပြီးရှုတဲ့အခါကျတော့တမာတိပြီးဟူသောမှန်ပြောင်းနဲ့ကြည့်ရမယ်တဲ့ဆိုတော့တမာတိအားနဲ့ကြည့်ခဲ့မယ်ကြည့်ရမယ်တဲ့အဲ့တော့ကျွန်တော်တို့ကလည်းတမာတိအားလေးကိုမွေးထားပြီးသုံးရလုံးလုံးမွေးထားတော့ဤရဲ့စိတ်ကိုစူးစူးဆိုက်ဆိုက်စိုက်တတ်တဲ့ဘုရားရှင်တော့ရလာပြီးအရှင်လေးတော့ရလာပြီးဆိုတော့တမာတိလေးဖြစ်လာပြီးခဏိကတမာတိတော့ဖြစ်လာပြီးအဲ့တော့ဒီခဏိကသမာဓိလေးနဲ့ပဲခန္ဓာရဲ့ဉာဏ်တွင်းရှိမယ်။ဒါကြောင့်မလို့ခန္ဓာရဲ့ဉာဏ်တွင်းရှိတဲ့ဆိုတော့ဒီလေးချာချာမိမိရဲ့ခန္ဓာကိုယ်ကိုတဲ့နော်။ပိုင်ပြီးတော့ရှုသွားမယ်။ဥထိန်ရဲ့ဒိကစပြီးတော့ခြေဘွားတိပိုင်ပြီးတော့ရှုသွားဖို့ဒီဟာပြောသွားမယ်။ပြောသွားတဲ့အတိုင်းနဲ့လိုက်ပြီးတော့ရှုကြမယ်တဲ့နော်။အဲ့တော့အခုဝိပဿနာစရှုမယ်။ခန္ဓာရဲ့ဉာဏ်တွင်းပြီးတော့ပရမတ်သဘောတရားတွေကိုရှာကြမယ်။အဲတော့အခြေခံအချင်းဟာပါလေဝရိယလိုပါလေတတိလိုလေ။ဒါဝရိယနဲ့တတိပေါင်းစပ်တဲ့အခါတမာတိဖြစ်လာတယ်။ဒီတမာတိဒီဟူသောအာနဲ့ ปรมัตถဘောတရားတွေကိုနေအောင်ထင်အောင်ရှုကြရမယ်အဲ့တော့အခုပြောသွားတဲ့အတိုင်းကိုပဲလိုက်ပြီးတော့ရှုကြပါအဲ့တော့ထိုင်တဲ့အခါကျရင်လည်းခန္ဓာကိုယ်ကိုဥဇုံဖြောင်းစွာထားပါတဲ့တဲ့မှမှထားပါဝိပဿနာပေါင်းများအားထုတ်တဲ့အချိန်မှာတတ်နိုင်တယ်လို့တော့အရိယာပုဂ္ဂိုလ်မပြောင်းလို့ねနေကြပါမလွဲမရှောင်လာလို့ဒီကာယကဒုက္ခတွေအမှန်တန်ပြင်းထန်လို့ဒီဝိပဿနာရှိလို့မရတော့ဘူးဆိုတော့ဆင်းရောက်ရင်တော့နည်းနည်းလေးအရိယာဘုရားပြောင်းလို့တော့ရတတ်နိုင်တယ်လို့တော့အရိယာဘုရားမပြောင်းလို့ရှိပါအဲ့တော့အခုဝိပဿနာစရှိမယ်အဲ့တော့ရှိဦးစွာတဲ့ဒီနည်းရဲ့စိတ်ကိုတဲ့နာတိဝအထက်နှုတ်ခမ်းတဲ့နေရာမှာတဲ့စူးစူးဆိုက်ဆိုက်ကလေးစိုက်ထားပါအာနာပါနလုတ်တဲ့အခါလုံတုံးကလိုပဲမိမိရဲ့စိတ်ကိုတဲ့နာတိဝအထက်နှုတ်ခမ်းတဲ့နေရာမှာစူးစူးဆိုက်ဆိုက်ကလေးစိုက်ထားနာတိဝဆိုရင်အာယုံပေါ်မှာမိမိရဲ့စိတ်ကိုတင်ထားပါစိုက်ထားပါအဲ့လိုပြောတယ်သိမှုလေးကနေနာတိဝလေးမှာရှိပါသေးလို့ပြောတာအဲ့ဒါလို့နာရီဝမှာနူးရဲ့စိတ်ကိုစိုက်ထားလို့ရှိရင်တဲ့စောစောတုန်းကအာနာပါနလုပ်တုန်းကတော့ကျွန်တော်တို့ဝင်လေထွက်လေကိုမှတ်ခိုင်းတယ်အခုတော့ဝင်လေထွက်လေကိုမမှတ်နဲ့တော့နာရီဝဆက်နှုတ်ခမ်းတဲ့နေရာမှာနူးရဲ့စိတ်ကိုစူးစူးစိုက်စိုက်ပြီးစိုက်ထားစူးစူးစိုက်စိုက်လေးစိုက်ထားပြီးတော့တတိလေးကတ်ထားအဲ့လိုကတ်ထားလို့ရှိရင်တဲ့အဲ့ဒီနာရီဝအထက်နှုတ်ခမ်းတဝိုက်မှာတဲ့ခံစားမှုလေးတွေပေါ်လာတတ်တယ်ဘယ်လိုပေါ်လာတတ်လဲဆိုရင်တဲ့ခံစားမှုလေးတွေဘူးရဲ့အေးတဲ့သဘောတရားလေးတွေနဲ့ပေါ်ခြင်းပေါ်မယ်လှုပ်ရှားတဲ့သဘောတရားလေးတွေပေါ်ခြင်းပေါ်မယ်တင်းတဲ့သဘောတရားလေးတွေပေါ်ခြင်းပေါ်မယ်အဲ့ဒါလေခံစားမှုလေးတွေတစ်ခုခုပေါ်လာလို့ရှိရင်တဲ့ဘူးရဲ့အေးတဲ့သဘောတရားလေးတွေဟာတဲ့ဒါရုပ်တရားပဲတဲ့နော်တေသောလုံတဲလို့ဘူးသာအေးတာကိုခံစားမှုအားဖြင့်တေသာအကျဉ်းတင်းတာလေးတွေ့လို့ရှိရင်ဒါကပထူလွန်ကဲလို့တင်းတဲ့သဘောတရားလေးဟာကိုသိလာတယ်ဒါမှမဟုတ်ရင်ပူတဲ့အေးတဲ့သဘောတရားလေးတွေ့ရင်လည်းဒါတေဇောလွန်ကဲလို့နော်ဒီရုပ်သဘောတရားမှာတေဇောလွန်ကဲတဲ့ရုပ်ကြီးဖြစ်နေလို့ဒီပူတဲ့အေးတဲ့သဘောတရားလေးတွေ့တာအဲ့တော့တဲ့မိမိစိတ်ကိုတဲ့နှာလေးဝမှာစိုက်ထားရင်ခံစားမှုလေးတွေတခုဖြစ်ပေါ်လာတတ်တယ်ခုနပြောတဲ့လွန်ကျဲတဲ့ဟာလေးတွေဖြစ်ပေါ်လာတတ်တယ်ပူရင်လည်းပူမယ်ပြင်းရင်လည်းပြင်းမယ်လှုပ်ရှားရင်လည်းလှုပ်ရှားမယ်တယောက်နဲ့တယောက်တော့မတူဘူးတယောက်ကပူပေမဲ့လို့တယောက်ကကျင်းတာတွေ့ရင်တွေ့မယ်တယောက်ကအေးတာတွေ့ရင်တွေ့မယ်တယောက်ကလှုပ်ရှားတာတွေ့ရင်တွေ့မယ်ဘယ်လိုခံစားမှုကိုဖြစ်ဖြစ်ဒီပူတယ်အေးတယ်ကျင်းတယ်ဆိုတဲ့သဘောတရားတွေဟာတဲ့ဧကံစင်စစ်တော်တာရုပ်သဘောတရားတွေပဲတဲ့နော်ရုပ်သဘောတရားတွေတဲ့ပထဝီလွန်ကဲလို့ကျင်းတာလေးကိုတည်တာအဲ့ဒါလို့ကျင်းတာလေးတွေ့လို့ရှိရင်ကိုကဘာဘယ်လိုဆင်ခြင်ရမလဲသုံးတရမလဲအာဒီနာဒီဝအထက်နှုတ်ခမ်းတဲ့နေရာကကျင်းနေတာမဟုတ်ဘူးအာနာဒီဝကကျင်းနေတာမဟုတ်ဘူးကျင်းတဲ့သဘောတရားလေးကတော့ဧကန်ရှိတယ်ဒီကျင်းတဲ့သဘောတရားလေးကရုပ်သဘောတရားပဲဆိုရုပ်ဆိုပြီးတော့ဆင်ခြင်လိုက်ရမယ်သိလိုက်ရမယ်ဒါဘူရာတွေ့တဲ့လူကလည်းဒါရုပ်ပဲအေးတာတွေ့တဲ့လူကလည်းရုပ်ပဲတင်းတဲ့သဘောတရားကိုခံစားမှုအပြင်သိတဲ့လူကလည်းဒါလည်းရုပ်သဘောတရားပဲလှုပ်ရှားတဲ့သဘောတရားတွေ့တဲ့ခံစားမှုအပြင်သိတဲ့လူကလည်းဒါရုပ်သဘောတရားပဲအဲ့တော့ဒါတွေဟာတဲ့ဣတိရူပာနဲ့မြတ်စွာဘုရားဒီသဘောတရားတွေကတဲ့ရုပ်သဘောတရားတွေပဲအဲ့တော့ကိုနာဒီဝါကအထက်နှုတ်ခမ်းတနေရာလို့ကိုကအဲ့ဒီနေရာကပူရလို့တင်းတယ်လို့မှတ်လိုက်ရင်တော့တာပြင်းရဖြစ်သွားပြီတဲ့နာဒီဝါဆိုတာမရှိပါဘူးခံစားမှုအပြင်ဧကအမှန်ရှိတာကတော့ပူရအေးတယ်တောင်းတယ်ရှင်းတဲ့သဘောတရားလေးတွေဒါကတော့ဧကဖြစ်ပေါ်နေပြီတဲ့အဲ့ဒီဖြစ်ပေါ်လာတဲ့သဘောတရားလေးတွေကိုတာခံစားမှုအပြင်သိတာကတော့လူကသိလဲဆိုတော့နာငါသိတာပူရာကရုပ်ကခူတာပူရာကိုသိတာကဘလူကသိတယ်လေဆိုနန်းကသိတာအဲတော့ဒီပူတဲ့သဘောတရားလေးကိုကျင်းတဲ့သဘောတရားလေးတွေဖြစ်ပေါ်တဲ့အခါကျရင်တဲ့ဒီပူရာလေးကိုပဲသုံးသပ်ကြည့်ပါထပ်ပြီးတော့ဒီပူတဲ့သဘောတရားလေးတွေ ဖြစ်ပေါ်နေတဲ့ခံစားမှုတစ်ခုခုပေါ်တာလေးပေါ့မှာကိုကဆင်ရှင်သုံးနာလိုက်ပါတဲ့ဆင်ရှင်သုံးနာတယ်ကိုဘာတွေ့မလဲဆိုရင်တဲ့ခုနကူတယ်ဆိုတဲ့သဘောတရားလေးတွေကတဲ့ဟုတ်လားမမြဲတဲ့သဘောတရားရွေ့လျားနေတဲ့သဘောတရားကြောက်နေတဲ့သဘောတရားလေးတွေ့တယ်ပူလာကလည်းနည်းနည်းပူရင်ပူမယ်ရော့ရင်ရော့သွားမယ်ပူပူရင်ပူလာမယ်တင်းတဲ့လူကလည်းတင်းတာလေးကလည်းမြဲသလားမမြဲဘူးကြောက်နေတာလေးတွေခံစားမှုအပြင်သိလာတဲ့အခါကျရင်တဲ့ဘောဒီရုပ်ဆိုတဲ့သဘောတရားကတဲ့မမြဲပါလားအနိစ္စလို့ကိုကနှလုံးသွင်းရတယ်နော်ပထမအဦးဆုံးတော့ခံစားမှုအပြင်သိလာတာကိုရုပ်သဘောတရားလို့ကိုကသိလိုက်ရမယ်ဒီရုပ်သဘောတရားလို့သိပြီးရှင်းရှင်းပြီးတဲ့အခါကျတော့တဲ့ဒီရုပ်သဘောတရားတွေကကြောက်ရွံ့နေပါလားပူတာလေးကလည်းကြောက်သွားပါလားကြောက်ချင်းကြောက်သွားမယ်နောက်တစ်ခါပူတာကအစ်စ်အဲ့ဒါလေကြောင်းကြောင်းကြောင်းကြောင်းလာနေတာခံစားမှုအဖြစ်သိလို့ရှိရဲ့တဲ့ကိုကဘယ်လိုရှင်းပြရမလဲလဲဆိုဟောဒီရုပ်တရားမမြဲပါလားအနေစာလို့ကိုကအဲ့ဒါနှလုံးသွေးရမယ်တဲ့အဲ့ဒါလေနာဒီဝါမှာစူးစူးဆိုင်ဆိုင်ဆိုစိုက်ပြီးတော့နှလုံးသွင်းကြပါစိတ်ကိုနာဒီဝါကနေသူထိတ်ငယ်တဲ့ကိုကြောက်ပြီးတော့စူးစူးဆိုင်ဆိုင်ကလေးစိုက်ထားပါသူထိတ်ငယ်တဲ့မှာမိမိရဲ့စိတ်ကိုစူးစူးဆိုင်ဆိုင်ကလေးစိုက်ထားပါအဲဒီလိုသူထိတ်ငယ်တဲ့မှာစူးစူးဆိုင်ဆိုင်ကလေးသမာဓိအားလေးနဲ့စိုက်ထားပြီးတတိလေးကတ်ထားလို့ရှိရင်တဲ့ခံစားမှုအားဖြင့်တဲ့ရုပ်သဘောတရားတွေကတဲ့ထင်ရှားလာလိမ့်မယ်တဲ့ဘယ်လိုထင်ရှားလာမလဲဆိုရင်သူထိတ်ငယ်တဲ့မှာတင်းတဲ့သဘောတရားလေးတွေကပထဝီလွန်ကဲရင်တင်းတာလေးကိုခံစားမှုအပြင်သိလာလိမ့်မယ်။ဒေသောလွန်ကဲရင်ပူတဲ့အေးတဲ့သဘောတရားလေးသိမယ်။ဓာရောလွန်ကဲရင်လှုပ်ရှားတဲ့သဘောတရားလေးရှိသိမယ်။အဲတော့အဲဒါလိုတင်းတာလေးတွေလှုပ်ရှားတာလေးတွေပူတဲ့အေးတဲ့သဘောတရားလေးတွေခံစားမှုအပြင်သိလာလို့ရှိရင်တဲ့။ဘူးထိတ်ငယ်လေးကတင်းတာမဟုတ်ဘူး။ဥထိတ်ငယ်လေးကတင်းတယ်ဆိုလို့ရှိရင်ဒါပညာဖြစ်သွားပြီတင်းတဲ့သဘောတရားလေးကတော့ဧကံဥထိတ်ငယ်လေးနေရာမှာဖြစ်နေပြီဒါတော့ဥထိတ်ငယ်လေးကပညာတဲ့သဘောတရားကိုဖြောက်လိုက်ပါဥထိတ်ငယ်လေးဆိုတော့ပညာကိုဖြောက်လိုက်ပါခံစားမှုအားဖြင့်သိနေတဲ့တင်းတာလေးကိုပဲနှလုံးသွင်းပါအဲ့ဒီတင်းတာလေးကဘာလဲပထဝီလွန်ကဲလို့တင်းတဲ့သဘောတရားလေးကိုပေါ်နေတာဒါရုပ်သဘောတရားပဲအဲ့ဒါလို့သိလိုက်ရအဲ့တော့ရုပ်လို့ကိုသိလိုက်ရမယ်တင်းတာလေးကရုပ်ခံစားမှုအားဖြင့်သိတယ်သိလာတဲ့တင်းတဲ့သဘောတရားတွေကရုပ်အဲပူတဲ့အေးတဲ့သဘောတရားပေါ်လာလို့ရှိရင်လည်းဒါရုပ်ဒါဒီခံစားမှုတွေကတဲ့ဟုတ်လားဒီဘယ်ပုံမှန်မှီပြီးဖြစ်လာလဲဆိုတော့ရုပ်ပုံမှန်မှီပြီးဖြစ်လာတဲ့ခံစားမှုတွေပဲအဲ့ဒါလို့ခံစားမှုအားဖြင့်သိလာလို့ရှိရင်တဲ့ဒါတွေကရုပ်သဘောတရားတွေပဲဣတိရူပံနဲ့ဒါရုပ်သဘောတရားတွေပဲလို့ကိုကမှတ်လိုက်ရမယ်တဲ့နှလုံးသွင်းလိုက်ရမယ်တဲ့အဲတော့အဲ့ဒီပူတဲ့အေးတဲ့တောက်နဲ့တင်းတဲ့သဘောတရားလေးတွေရုပ်ပဲလို့ကိုသိပြီးလို့ရှိရဲ့တဲ့ဒီပူတဲ့အေးတဲ့တောက်နဲ့တင်းတဲ့သဘောတရားလေးပေါ်မှာထပ်ပြီးတော့သုံးသပ်ကြည့်တာတဲ့ဒီပူတာလေးတွေကတဲ့ကြောင်းလွဲနေတာတွေ့မယ်ရွေ့လျားတယ်ကတွေ့မယ်သောသောပူဓာလေးကနောက်ကြောက်ချင်းကြောက်သွားမယ်တိုးရင်တိုးလာမယ်ဒါမှမဟုတ်ရင်လည်းတင်းတဲ့သဘောတရားလေးကြောက်ရင်ကြောက်လာမယ်ဒီတင်းတဲ့သဘောတရားလေးတွေကလည်းသောသောကနည်းနည်းတင်းမယ်နောက်ပူတင်းလာမယ်အဲ့ဒီလိုကိုခံစားမှုအပြင်တဲ့ကြောက်လွဲနေတဲ့သဘောတရားလေးတွေတွေ့ရင်တဲ့ဟောဒီရုပ်သဘောတရားတွေကတဲ့အမြဲကြောက်လွဲနေပါလားအနိစ္စလို့ကိုကနှလုံးသွင်းနေရမယ်တဲ့အဲ့တော့ရုပ်သဘောတရားတွေကိုသိသဘောတရားသိကြတာသူ့ရဲ့လက္ခဏာပါလေတဲ့ကြောက်ရွံ့နေတယ်တဲ့ဖြစ်ပြီးတော့ပြည့်နေတာပဲတဲ့အဲ့ဒါလို့ဆိုရင်ရုပ်ပေါ်မှာရုပ်လို့လည်းကိုသိပြီးပူတဲ့သဘောတရားလေးတွေကရုပ်ဒီပူတဲ့သဘောတရားလေးကတည်ငြိမ်မှုမရှိဘူးကြောက်ရွံ့နေတာကိုခံစားမှုအပြင်သိလာလို့ရှိရင်တဲ့ဒါဒီရုပ်သဘောတရားတွေကမမြဲပါလားအနိစ္စဆိုပြီးကိုကနှလုံးသွင်းနိုင်ရမယ်တဲ့အဲ့ဒါလိုနှလုံးသွင်းနိုင်လို့ရရှိရဲ့နဲ့ဥထိတ်ငယ်လေးဆိုတာပျောက်သွားပြီ၊ပြင်းရအာယုံကိုပျောက်သွားပြီ၊ခံစားမှုအားဖြင့်သိတဲ့သဘောတရားလေးတွေကရုပ်ကိုအကြောင်းပြုပြီးဖြစ်လာတဲ့သဘောတရားတွေပဲ။ဒါတွေကရုပ်ပဲ ဒါရီကမြဲသလားမမြဲဘူးဆိုရင်ဒါအနေစာလို့ကိုကသူ့ရဲ့လက္ခဏာပါလေမမြဲဘူးအနေစာလို့ကိုကနှလုံးသွင်းနေရတယ်တဲ့အဲဒီလိုဆိုရင်ဒါဝိပဿနာဖြစ်သွားပြီခေါင်းဆိုတဲ့သဘောတရားကတော့ပြဉ္ညာသဘောတရားကိုဖြောင်းလိုက်ခံစားမှုအဖြစ်သိလာတဲ့သဘောတရားတွေကရုပ်ကိုအကြောင်းပြုပြီးသိလာတဲ့သဘောတရားတွေဆိုရုပ်ပဲမြဲသလားမမြဲဘူးဆိုအနေစာလို့နှလုံးသွင်းနေအစိတ်ကိုဥထိတ်နေတဲ့ကြနေမျက်နာဘက်ကိုကြောင်းလိုက်ပါမျက်နာဘက်ကိုကြောင်းလိုက်ပါမျက်နာတစ်ခုလုံးကိုခြုံပြီးတော့စူးစူးဆိုက်ဆိုက်ကလေးနဲ့သမာဓိအားလုံးကိုစိုက်ထားပြီးတော့ကြည့်နေပါတတိလေးကပ်ပြီးတော့ကြည့်နေပါကိုကဘာပေါ်ခြင်းသလဲဆိုတာကိုစိတ်ထဲကမဖြစ်ပါသေးနဲ့ဒီကအမှန်အဖြစ်ခံစားမှုအဖြစ်ဖြစ်ပေါ်ပေါ်လာတဲ့သဘောတရားကိုဒါကိုကရှုရမယ်အဲဒါမျက်နာကိုကိုကစူးစူးဆိုက်ဆိုက်ကလေးနဲ့သမာဓိအားလေးနဲ့စိုက်ထားလို့ရှိရင်မျက်နာတစ်ခုလုံးမှာတဏှာရမှာတဲ့လှုပ်လှုပ်ရွာရွာလေးလေးပေါ်ခြင်းပေါ်မယ်တင်းနာလေးပေါ်ရင်ပေါ်မယ်ပူရဲ့သဘောတရားလေးတွေပေါ်မယ်ငွေငွေလေးပေါ်ရင်ပေါ်မယ်အဲလိုတစ်ခုခုခံစားမှုအဖြစ်သိရင်တဲ့ဒီသဘောတရားတွေကတဲ့ရုပ်ကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့သဘောတရားတွေပဲဒါတွေကရုပ်ပဲဆိုပြီးကိုကသိရရမယ်အဲဒီရုပ်ဆိုတဲ့သဘောတရားကိုထပ်ပြီးတော့သမတမနာဉာဏ်နဲ့သုံးသပ်ကြည့်တဲ့အခါကျရင်တဲ့ရှင်ရင်သုံးသပ်ကြည့်တဲ့အခါကျရင်တဲ့ဒီသဘောတရားလေးတွေကမမြဲဘူးပြောင်းလဲနေတာကိုတွေ့လိုက်တယ်အဲ့လိုတွေ့လဲဩခုနပူလေအေးတဲ့တောင်းနေခြင်းနဲ့ဆိုတဲ့သဘောတရားလေးတွေကဒါတော့ရုပ်ပဲဒီရုပ်သဘောတရားလေးပုံမှာဖတ်ပြီးတော့ဆန်းစစ်ကြည့်လိုက်လို့ရှိတယ်ဒီဟာလေးတွေကလည်းပြောင်းနေပါလားဖြစ်ပြီးရင်ပြည့်နေပါလားဆိုတဲ့ဟာလေးကကိုဉာဏ်ထဲမှာပေါ်လာလိမ့်မယ်ခံစားမှုအဖြစ်သိလာလိမ့်မယ်အဲ့လိုဆိုရင်ဒါအနေစာလို့ခေါ်နှလုံးသွင်းရမယ်နော်ဉာဏ်ဆိုတဲ့ပညာအာယုံဖြောက်လိုက်ခံစားမှုအဖြစ်ဖြစ်ပေါ်တဲ့အပေါ်မှာရုပ်ကိုကတည်လိုက်ပြီးတဲ့အခါကျတော့ဒီရုပ်ကလက္ခဏာအဖြစ်တော့မမြဲဘူးဆိုရင်အနိစ္စလို့ကိုကသိတယ်။ဦးကြီးရဲ့စိတ်ကိုဥကောင်နောက်ဖက်ကိုပြောင်းလိုက်ပါ။ဥကောင်နောက်ဖက်မှာစိတ်ကိုစိတ်ဆိုင်ဆိုင်စိုက်ထားသမာဓိအားလုံးနဲ့ဖြစ်ပေါ်တဲ့မြတ်ခံစားမှုတွေကဒါရုပ်သဘောတရားပဲ။ဒီခံစားမှုတွေကမြဲသလားဆိုရင်မမြဲဘူးကြောင်းနေတာသိလိုက်တယ်အဲ့လိုကြောင်းကြောင်းပြီးတော့သိနေတယ်ကြောင်းကြောင်းပြီးဖြစ်နေပါလားဆိုရင်ဒါတွေကရုပ်သဘောတရားတွေကမမြဲဘူးအနိစ္စပဲလို့ကိုကနှလုံးသွင်းရမယ်ခံစားမှုကပူတယ်အေးတယ်တောက်တယ်တင်းတယ်ဆိုတာကရုပ်သဘောတရားပဲဒီပူတယ်အေးတာကိုသိတာကဘယ်လိုသိလဲဆိုတော့နာငါသိတာနော်ရုပ်ကပူတာကိုသိတာကနာငါသိတာဒီနံသဘောတရားကလည်းရုပ်ပေါ်မှာမှီပြီးတော့ဖြစ်နေတဲ့အတွဲတဲ့ရုပ်သူကပူတာကိုသိတာကနာငါသိတယ်ပူတာကိုပူတာတွေကြောင်းလဲနေတယ်ကြောင်းလဲသွားပြီဆိုရင်နာငါလည်းဒီရုပ်ပေါ်မှာမှီပြီးဖြစ်တော့တဲ့ရုပ်ဖြစ်လို့ရှိရင်နာငါလည်းသူသိတာပဲပြက်သွားလို့ရှိရင်နာငါလည်းသူပြက်သွားတာဆိုတော့သိမှုဆိုတဲ့သဘောတရားကလည်းသိပြီးရင်ပြက်ပြက်သွားတာပဲနောက်သိတာအစ်စ်သိတာရုပ်သဘောတရားလည်းဖြစ်ပြီးတော့ပြက်တာပဲနောက်တစ်ခုပြန်ဖြစ်တာကအစ်စ်ပဲစောစောအားကပြက်သွားပြီနောက်အစ်စ်ပြန်ဖြစ်တယ်အဲ့တော့ဒီပူတယ်အေးတယ်တောက်တယ်တင်းတယ်ဆိုတဲ့ရုပ်သဘောတရားဖြစ်ပြီးတော့ပြက်တာပဲဒီဖြစ်ပြက်ကလေးတွေကိုပူတယ်အေးတယ်သဘောတရားလေးတွေကိုသိတာလည်းနာငါသိတာဒီနာငါလည်းရုပ်ပေါ်မှာမှီပြီးတော့ဖြစ်တဲ့အတွက်ကြောင့်လည်းရုပ်ဖြစ်လို့ရှိရင်နာငါလည်းဖြစ်တဲ့ရုပ်ပြက်လို့ရှိရင်နာငါလည်းပြက်သွားတယ်အဲ့ဒါကိုနံသဘောတရားကလည်းသိပြီးပြက်တယ်နံဆိုတဲ့သဘောတရားကလည်းမမြဲဘူးလို့ကိုကနှလုံးသွင်းနိုင်ရမယ်တဲ့ဘူကောင်နောက်ဘက်ကနေမိမိရဲ့စိတ်ကိုတဲ့လေပင်ဘက်ကိုကြောင်းလိုက်ပါခုတ်ဘက်ကိုကြောင်းလိုက်ပါလေပင်လို့ကုတ်ဆိုတာပြညာသဘောနဲ့ပြောနေရတာစိတ်ကအမှန်ကတော့မရှိဘူးလေပင်လို့ကုတ်ဆိုနေရာလေးမှာသမာဓိအားရနဲ့စူးစူးဆိုက်ဆိုက်ကလေးကြောင်းပြီးတော့ရှုပါအဲ့လိုစူးစူးဆိုက်ကလေးကြောင်းပြီးတော့ရှုရင်ဒီလေပင်နေရာကုတ်နေရာမှာခံစားမှုအပြင်တစ်ခုခုပေါ်တတ်တယ် ဥရေဤတဲ့သဘောတရားဖြစ်ရင်ဖြစ်မဲ့တင်းတဲ့သဘောတရားဖြစ်ရင်ဖြစ်မဲ့လှုပ်ရှားတဲ့သဘောတရားဖြစ်ရင်ဖြစ်မဲ့အဲ့တော့ပထဝီလွန်ကဲရင်တော့ဒါအဲ့ဒီနေရာလေးမှာပထဝီလွန်ကဲရင်တော့ဒါတင်းနဲ့တောက်နဲ့ဆိုတာသိမယ်တေဇောလွန်ကဲရင်ပူတဲ့ဤတဲ့သဘောတရားလေးသိမယ်ဝါရောလွန်ကဲရင်လှုပ်ရှားတဲ့သဘောတရားလေးသိမယ်အဲ့ဒီသဘောတရားတစ်ခုကိုခံစားမှုအဖြစ်သိလာလို့ရှိရင်တဲ့ဒီသဘောတရားတွေကရုပ်သဘောတရားလို့ကိုကမှတ်လိုက်ရမယ်တဲ့ရုပ်လို့ကိုသိလိုက်ရင်ဒါပြညာကိုသိသွားပြီလေဘင်းကတင်းနေတာမဟုတ်ဘူးဂုတ်ကတင်းနေတာမဟုတ်ဘူးဂုတ်ကလေဘင်းလို့ကတင်းနေဆိုရင်ဒါပြညာဖြစ်သွားပြီတင်းတဲ့သဘောတရားလေးကတော့အဲ့ဒီနေရာမှာဖြစ်ပေါ်နေပြီဒါရုပ်သဘောတရားပဲလို့သိလိုက်ရင်ဒါပရမတ်သဘောတရားကိုမြင်ပြီတဲ့အဲ့ဒီတင်းတဲ့သဘောတရားလေးကလည်းတဲ့ကြောင်းလွဲနေတာကိုကိုသိလာလိမ့်မယ်ခံစားမှုအဖြစ်အဲဒါလိုကြောင်းလွဲနေတာသိရင်တဲ့ဒီရုပ်သဘောတရားဆိုတာလေတဲ့မမြဲပါလားအနိစ္စလို့ကိုကနှလုံးသွင်းရနော်မိမိရဲ့စိတ်ကိုတစ်ခုနှစ်ဖက်မှာစီစီဆိုင်ဆိုင်ကလေးစိုက်ထားပါတစ်ခုနှစ်ဖက်ကိုရှုပါစီစီဆိုင်ဆိုင်ကလေးရှုပါတစ်ခုဆိုတဲ့ပြင်းရကိုဖြောက်လိုက်ပါဒီပခုံးနေရာမှာဖြစ်ပေါ်တဲ့ဧကအမှန်ဖြစ်ပေါ်တဲ့ခံစားမှုကတော့ရုပ်သဘောတရားတွေရုပ်ကိုအကြောင်းပြုပြီးတော့ဖြစ်တဲ့ခံစားမှုတွေပဲပူရင်လည်းရုပ်ပဲအေးရင်လည်းရုပ်ပဲတင်းရင်လည်းရုပ်ပဲထုတ်ရှားရင်လည်းရုပ်ပဲအဲတခုခုပူရဲအေးရဲတင်းနဲ့တောက်နေဆိုတဲ့သဘောတရားလေးပေါ်လာရင်ဣတိရူပန္တရုပ်ပဲပခုံးဆိုတာမရှိဘူးရုပ်သဘောတရားကတော့ဧကံရှိတယ်မြဲရလားမမြဲဘူးဒါတွေကကြောက်နေလေဆိုလို့ရှိရင်ဒါအနိစ္စလို့ရုပ်ပေါ်မှာရှိရမယ်နာမ်ပေါ်မှာရောတဲ့နာမ်ကလည်းတဲ့ရုပ်ပေါ်မှာပြီးပြီးသိနေတာပူတဲ့ရုပ်ကိုပူတာကိုသိတာဘယ်လိုကသိလဲနာမ်ကသိတာအဲဒီပူတဲ့ရုပ်ကလေးပြတ်သွားရင်ခုနသိမှုလေးကလည်းပြတ်သွားတာပဲအသိတာပြန်ပြီးဖြစ်ရင်သိမှုလေးကလည်းပြန်ဖြစ်လာတာပဲပြီးတော့ဒါပြတ်သွားလို့ရှိရင်ဒီသိမှုလေးကလည်းသိပြီးတော့ဒီပြက်သွားတာပဲဆိုတော့နံတဘောတရားလည်းဧကံရှိတယ်ရုပ်တဘောတရားလည်းဧကံရှိတယ်ခန္ဓာနဲ့ဉာဏ်တွဲပြီးရှုလိုက်တဲ့အခါကျတော့ရုပ်နံတဘောတရားနှစ်ခုပဲရှိပါလားရုပ်ဆိုတာလည်းဖြစ်ပြီးပြက်တာပဲနံဆိုတာလည်းသိပြီးပြက်တာသူတို့လက္ခဏာပါလဲဆိုအနိစ္စဆိုကိုကအနိစ္စလို့ကိုကနှလုံးသွင်းနိုင်ရမယ်တဲ့အဲ့လိုနှလုံးသွင်းပြီးနေပါအဲမိမိရဲ့စိတ်ကိုညာတဲ့အခုနဲ့ညာဘက်လက်မောင်းပေါ်မှာချုပ်ပြီးတော့ညာဘက်လက်မောင်းတစ်ခုလုံးကိုချုပ်ပြီးတော့ဆင်းဆိုင်ဆိုင်စိုက်တာဖြစ်ပေါ်လာတဲ့များခံစားမှုတွေကဒါရုပ်ကိုအကြောင်းပြုပြီးဖြစ်တဲ့သဘောတရားပဲပူရင်အေးပူရင်လည်းရုပ်ပဲဒီအေးရင်လည်းရုပ်ပဲထုတ်ရှားတဲ့သဘောတရားတွေဖြစ်ပေါ်နေရင်လည်းခံစားမှုအပြင်သိရင်လည်းဒါရုပ်သဘောတရားပဲပထဝီလွန်ကဲရင်တော့ဒီသိမှာပဲတေဇောလွန်ကဲရင်တော့ဒီပူရဲအေးတဲ့သဘောတရားတွေအထင်ရှားလာမှာပဲ။ဝါရောလွန်ကဲရင်တော့ရောနဲ့လှုပ်လို့ရှားရှားလေးဖြည့်လာမယ်။အဲ့တော့ကိုကတမာရီအားလေးနဲ့စိုက်ထား။ဖြစ်ပေါ်လာတဲ့ခံစားမှုတွေကိုဒါရုပ်ကိုအကြောင်းပြုပြီးဖြစ်လာတာတွေပဲ။ဒါရုပ်ပဲလို့ကိုကနှလုံးသွင်းရမယ်။အဲ့ဒီခံစားမှုအပြင်သိတဲ့ပူရဲအေးတဲ့တောက်နေတင်းတဲ့သဘောတရားတွေကလည်းမြဲသလားမမြဲဘူး။အမြဲပြောင်းနေတယ်ဆိုလို့ရှိရင်ဒါအနိစ္စကိုကိုကသိနေရမှာနော်။အဲ့လိုနှလုံးသွင်းရမယ်သူကညာဘက်လက်မောင်းတောင်စိတ်တန်နေလက်မောင်းလက်ဖွားအထိရှေ့ရှေ့ပြီးရှုသွားလက်မောင်းတစ်ခုလုံးကိုခြုံပြီးတော့စိတ်ပမာရီအားလေးနဲ့စီးဆိုင်ကလေးစိုက်တာလက်မောင်းဆိုတဲ့ပြညာအာယုံကိုဖျက်လိုက်ဖျောက်လိုက်ပါဒီနေရာမှာခံစားမှုအဖြစ်ဖြစ်လာတဲ့ဟာတွေကဒါရုပ်ကိုအကြောင်းပြုပြီးဖြစ်လာတဲ့ခံစားမှုပဲဒါရီယာရုပ်ပဲမြဲသလားမမြဲဘူးဆိုရင်အနိစ္စလို့ကိုကသိနေတယ်မိမိရဲ့စိတ်ကိုဘယ်ဘက်လက်မောင်းကိုကြောင်းရှုပါဘယ်ဘက်လက်မောင်းတစ်ခုလုံးကိုချုံပြီးတော့ဆွေးဆွေးဆိုင်ဆိုင်ကလေးစိုက်ထားပါဖြစ်ပေါ်လာတဲ့ခံစားမှုတွေကဒါရုပ်သဘောတရားတွေပဲခံစားမှုအဖြစ်ကိုကသိတာပဲပူတာလည်းဒါရုပ်သဘောတရားပဲအေးရင်လည်းရုပ်သဘောတရားပဲတင်းနေတောက်နေဆိုရင်ဒါရုပ်သဘောတရားပဲအဲ့တော့အဲ့ဒီလိုခံစားမှုအဖြစ်သိလာတဲ့သဘောတရားတွေကရုပ်ပဲမြဲလားမမြဲဘူးဆိုအနိစ္စလို့ကိုကသိနေလက်မောင်းဆိုတဲ့ပြညာအာယုံကဖြတ်လိုက် เอกามันရှိရတော့လက်မောင်းရတော့မရှိဘူးခွန်းน่ะရုပ်တဘောတရားတွေကတော့ခံစားမှုအဖြစ်သိနေတဲ့အတွက်ဒါတော့เอกามันရှိတယ်ဒါတွေကတော့ရုပ်တွေမြဲလားမမြဲဘူးဆိုအိဋ္ဌာလို့သိအနေနဲ့စိတ်ကိုတော်ပဲတတောင်စိတ်ကနေလက်မောင်းလက်ဖွာချီခြုံပြီးတော့ရွှေ့ရွှေ့ပြီးရှုသွားလက်မောင်းတစ်ခုလုံးကိုခြုံရှုလိုက်ဖြစ်ပေါ်လာတဲ့ခံစားမှုကလေးတွေကဒါရုပ်လေးကမှတ်လိုက်ရမယ်လက်မောင်းကပူတာမဟုတ်ဘူးပူတာလေးသိရင်လက်မောင်းကပူတာမဟုတ်ဘူးလက်မောင်းလို့ကိုယ်ကမှတ်လိုက်လို့ရှိရင်ဒါပညာဖြစ်သွားပြီပူတဲ့သဘောတရားတော့အကန့်ရှိတယ်လက်မောင်းကတော့အခေါ်ဝေါ်ပဲရှိတယ်ဧကံစင်စစ်တော့လက်မောင်းဆိုတာမရှိဘူးဒါကပညာသဘောတရားပဲဧကံရှိတာကတော့ပရမသဘောတရားတည်းရပူတဲ့သဘောတရားတွေကရှိတယ်ရုပ်သဘောတရားရှိတယ်သိမှုဆိုတဲ့နံသဘောတရားတော့ရှိတယ်အဲဒီတော့ဒီရုပ်သဘောတရားကိုကိုကခံစားမှုအဖြစ်သိတာကနံအဲ့တော့ရုပ်နဲ့နံသဘောတရားတော့ဧကံမှရှိတယ်လက်မောင်းဆိုတာတော့မရှိဘူးအဲ့ဒါလို့ပညာကိုဖြောက်ပြီးတော့ခံစားမှုအဖြစ်ဖြစ်ပေါ်တဲ့ဒီဒီခံစားမှုကရုပ်ဆိုပြီးတော့သိလာမယ်ပြီးတော့မြဲလားမမြဲဘူးဆိုရင်အနိစ္စလေကိုကနှလုံးသွင်းနိုင်ရစိတ်ကိုခန္ဓာကိုအရှိပိုင်းရင်ဘတ်ကိုရှုပါရင်ဘတ်တစ်ခုလုံးကိုခြုံပြီးရှုပါစူးစူးဆိုက်ဆိုက်နဲ့တမာရီအားရင်းနဲ့ရှုပါရင်ဘတ်ဆိုတဲ့ပြဉ္ညာကိုဖြောင်းလိုက်ဒီရင်ဘတ်ဆိုတဲ့နေရာမှာတင်းတဲ့